Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ View American တိုင်းရဲ့2023ခုနှစ်နိုဝင်ဘာလ3ရက်တောက်ချာနေမနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လင်းနေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line no meter 24.45 နဲ့ line net meter 190တို့ကနေနားဆင်နိုင်ပါတယ်။ဒီမနက်အတွက်အစီအစဉ်မှုကတော့ကျွန်မခင်ဗျူထွေးပါရှင်။
ဂါဇာဒေသမှာတိုက်ခိုက်မှုတွေကိုယာယီရပ်ဆိုင်းဖို့တနမန်ရေးကြိုးပမ်းမှုတွေရှိနေတဲ့ကြားမှာပဲအစ္စရေးကနေပြီးတော့ဂါဇာကိုမြေပြင်ထိုးစစ်တွေတွန်းလုံနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာအရှေ့လေပိုင်းဒေသခီးစင်ပြီးရင်တော့လာမယ့်သတင်းပတ်ထဲမှာဂျပန်တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။ချင်းရွှေဟော်ဒေသကိုထိန်းချုပ်ထားတဲ့ကိုကန့်စစ်ကြောင်းတွေဟာလောက်ကိုက်ဒေသကိုဥတီနေသလိုမွန်ဂိုသိန်းဒီကုတ်ခိုင်နေမြေတွေမှာလည်း MNDAA တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်နေပါတယ်။
ဒီလိုနောက်ဆုံးရသတင်းတွေအပြင်ဂါဇာပြည်ပခါနဲ့ယူကရိန်းစစ်ပွဲလို့နိုင်ငံတကာအကြက်တဲတွေရှိနေတဲ့အချိန်မှာမြန်မာရင်းနဲ့အာဆီယံချင်းကပ်မှုအကြောင်းဆက်သွယ်မေးမြန်းထားတာ။နောက်အမေရိကန်ပြည်ထောင်စုမှဒီလာတဲ့ချင်းပါမဲ့ APEC ထိပ်သီးဆွေးနွေးပွဲနဲ့ရွှေ့ပြောင်းခိုလုံသူတွေရေးကင်တွယ်ဖို့ဂျာမနီအစိုးရရင်ဆိုင်နေရတဲ့အခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသားလောအစီအစဉ်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးအောင်ပါပါ။အခုကတော့နောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးပါဦးမယ်ရှင်။
ဂါဇာဒေသအတွင်းလူသားချင်းစာနာမှုအကြက်တဲတွေဆိုးဝါးလာတာကြောင့်တိုက်ခိုက်မှုတွေကိုယာယီရပ်ဆိုင်းထားဖို့တန်တမာရေးကြိုးပမ်းမှုတွေရှိနေတဲ့ကြားမှာပဲအစ္စရေးကဂါဇာကိုမြေပြင်ထိုးစစ်တွေတွန်းလှုပ်နေပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြွတွေအကြားလူသားချင်းစာနာမှုအခြေအနေအရယာယီစစ်ရပ်ဆိုင်းထားဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းနေတာပါ။ယာယီရပ်ဆိုင်းထားဖို့ဆိုတဲ့သဘောကတော့အကျဉ်းသားတွေလွတ်လာရေးအချိန်ယူဖို့ဆိုတဲ့သဘောပါပဲလို့သမ္မတဘိုင်ဒန်ကပြောပါတယ်။လူပေါင်း 1,400 တည်ဆုံးခဲ့ရတဲ့အောက်တိုဘာ9ရက်နေ့တိုက်ခိုက်မှုအတွင်းဟာမတ်အစွန်ရောက်တွေကလူပေါင်း240ကျော်ကိုဖမ်းဆီးပြန်ပြီးဆွဲထားတာပါ။အဲ့ဒီတိုက်ခိုက်ခံရမှုကြောင့်အစ္စရေးဘက်ကလည်းဟာမတ်တို့ကိုစစ်ကြင်ညာပြီးဂါဇာဒေသကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ပါလက်စတိုင်းထောင်ချီတည်ဆုံးခဲ့ရပြန်ပါတယ်။တည်ဆုံးရသူဟာ 9,000 အထိရှိလာနေတယ်လို့ဟာမတ်အဖွဲ့ရဲ့ပါလက်စတိုင်းကျန်းမာရေးဌာနကပြောထားပါတယ်။ဗိုလ်ထုနေကတော့ဂါဇာမှာပြိမိနေတဲ့နိုင်ငံသားတွေတဲကပထမဦးဆုံးအတုတ်ဟာနေဆက်ဖြတ်ကျော်ပြီးအီဂျစ်နိုင်ငံတဲဝင်ရောက်ခွင့်ရလိုက်ပါတယ်။အခုကြာသပတေးနေ့မှာလဲဂါဇာတဲကနိုင်ငံသားတချို့ဆက်ပြီးထွက်ခွာခွင့်ရနေပါတယ်။နှစ်နိုင်ငံသားခံယူထားကြတဲ့အမေရိကန်နိုင်ငံသား84ဦးဂါဇာကနေပြန်ထွက်နိုင်ခဲ့ပြီလို့သမ္မတဘိုင်ဒန်ကပြောပါတယ်။ဂါဇာတဲမှာနှစ်နိုင်ငံသားခံယူထားတဲ့အမေရိကန်နိုင်ငံသားတွေအမေရိကန်နိုင်ငံတွင်အမြဲတမ်းနေထိုင်ခွင့်ရသားသူတွေနဲ့သူတို့မိသားစုဝင်တွေစုစုပေါင်းတထောင်နဲ့တထောင်200ကြားရှိမယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောထားပါတယ်ခင်ဗျာအမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကင်ဟာအရှိအလယ်ပိုင်းဒေသခီးစဉ်အစည်းအဝေးတွေပြီးရင်တော့လာမယ့်သတင်းပတ်တဲ့ဂျပန်တောင်ကိုရီးယားအိန္ဒိယနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်အရှိအလယ်ပိုင်းဒေသခီးစဉ်အတွင်းမှာတော့ဂါဇာပြည်ပခါမှာအရသာထိခိုက်သေးခြင်းမှုနေနိုင်သမျှနေအောင်ဒေတာတွင်းနိုင်ငံတွေနဲ့ညှိနှိုင်းဆွေးနွေးသွားဖို့ရှိနေပါတယ်။ဟာမတ်တို့နဲ့ဖြစ်နေတဲ့ပိဋိပက္ခအတွင်းအရသားတွေကိုအကာအကွယ်ပေးနိုင်ဖို့အလေးပေးဆောင်ရွက်သွားမယ်လို့အစ္စရေးနဲ့ဂျော်ဒန်ခရီးစဉ်မစခင်မှာနိုင်ငံရေးဝန်ကြီးဘလင်ကန်ကပြောပါတယ်။အခုလိုဂါဇာပိဋိပက္ခတွေနဲ့ယူကရိန်းစစ်လို့နိုင်ငံတကာကြုံနေရတဲ့အကြက်တဲကြီးတွေနဲ့လုံးပန်းနေရပေမဲ့အင်ဒိုပစိဖိတ်ဒေသအရေးကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့အလေးထားသွားမှာဖြစ်တယ်လို့အမေရိကန်အကြီးတန်းတာဝန်ရှိသူတွေကသတင်းနောက်တွေကိုပြောကြပါတယ်။လာမယ့်နိုဝင်ဘာ9ရက်8ရက်နေ့မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာ G7 ဆက်မှုထိပ်သီးနိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးရှိနေတဲ့အပြင်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာဂျပန်ဝန်ကြီးချုပ်နဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတွေကိုစည်းကြစီတွေ့ဆုံသွားဖို့ရှိပါတယ်။ဒီနေ့ဟာအမေရိကန်တောင်ကိုရီးယားအကြားမဟာမိတ်ဆက်ဆံရေးအနှစ်90ပြည့်ကျရောက်တဲ့အထိမ်းအမှတ်ဖြစ်သလိုတောင်ကိုရီးယားနိုင်ငံရောက်ရှိစမှာသူ့အနေနဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့တီးခြားတွေ့ဆုံသွားမှာပါ။အဲဒီမှာတော့ရုရှားနဲ့မြောက်ကိုရီးယားစီးရေးပူးပေါင်းဆောင်ရွက်မှုနဲ့လုံခြုံရေးတက်ရောက်မှုတွေကိုအလေးပေးဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းအရာရှိတွေကပြောပါတယ်။နိုင်ငံသားရေးဝန်ကြီးဘလင်ကန်ဟာနိုဝင်ဘာ10ရက်နေ့ကျရင်တော့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အတူအိန္ဒိယနိုင်ငံကိုတွားရောက်မှဖြစ်ပြီးနှစ်စဉ်လုံနေကြနှစ်နိုင်ငံနိုင်ငံသားကြီးနဲ့ကာကွယ်ရေးဝန်ကြီးတွေအစည်းအဝေးကိုတက်ရောက်မှဖြစ်ပါတယ်ခင်ဗျာယူကရိန်းကျူးကျော်စစ်မှာရုရှားနဲ့ပတ်သက်ဆက်နွယ်နေတဲ့နောက်ထပ်ယာကနန်းရှိတဲ့ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေအပေါ်အ မေရိကန်ပြည်ထောင်စုကကြာသာပတင်းနေ့မှာတံခတ်ပိတ်ဆို့မှုချမှတ်လိုက်ပါတယ်။ဒီအရေးယူမှုကရုရှားရဲ့အနာဂတ်စွမ်းအင်ထုတ်လုပ်မှုအပိုင်းကိုပြစ်မှတ်ထားသလိုတံခတ်ပိတ်ဆို့မှုတွေကိုရှောင်ရှားလို့မရအောင်အတွက်ရောယူကရိန်းတပ်ဖွဲ့နဲ့စစ်ကြီးရာတွေကိုပါအန္တရာယ်ဒုက္ခပေးနေတဲ့အသေးခံဒရုန်းအမျိုးအစားတွေကိုပါရည်ရွယ်တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဌာနရဲ့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့အရေးယူမှုထဲမှာရုရှားနိုင်ငံစီဘယ်ရီးယားဒေသမှာထုတ်နေတဲ့ Arctic 2 LNG ဓာတ်ငွေ့လောင်စာစီမံကိန်းလည်းပါဝင်နေတာပါ။အေးခဲထားတဲ့သဘာဝဓာတ်ငွေ့ရေကိုနိုင်ငံတကာဈေးကွက်ထဲတင်ပို့နိုင်ဖို့ဒီစီမံကိန်းကလှုပ်ဆောင်နေတာဖြစ်ပါတယ်။ယူကရိန်းတပ်ဖွဲ့တွေကိုတိုက်ခတ်ရမှာရုရှားစစ်တပ်ကသုံးနေတဲ့ Kabla အမျိုးအစားအသေးခံဒရုန်းနဲ့ဆက်ဆက်ပစ္စည်းတွေကိုတီထွင်ဖန်တီးထုတ်လုပ်သူတွေကိုလည်းပိတ်ဆို့တံခတ်မှုတွေထည့်သွင်းလိုက်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးဒါမှမဟုတ်နိုင်ငံသားရေးမူဝါဒဆိုင်ရာအကျိုးစီးပွားတွေနဲ့ဆန့်ကျင်နေတဲ့ရုရှားနဲ့ဥဘက်ကစ္စတန်အခြေစိုက်ကုမ္ပဏီ73ခုကိုတော့အမေရိကန်ကုသရေးဝန်ကြီးဌာနကကြာသာပတင်းနေ့မှာတံခတ်အရေးယူမှုစည်းရင်တဲ့ထည့်သွင်းလိုက်တာဖြစ်ပါတယ်။ဒါအပြင်ယူကရိန်းစစ်မှာတုံးနေတဲ့ရုရှားရဲ့လက်နက်ပိုင်းဆိုင်ရာစနစ်အတွက်အရေးပါတဲ့အစိပ်ပိုင်းတွေတင်ပို့ရင်းတန်ခတ်ပိတ်ဆို့မှုကိုရှောင်လွှဲနေတဲ့ Arab ဆော်ဘွားများ UAE တူရကီနဲ့တရုတ်နိုင်ငံတွေမှာအခြေစိုက်ထားတဲ့ကုမ္ပဏီတွေကိုလည်းအမေရိကန်ဘဏ္ဍာရေးဌာနကတန်ခတ်ပိတ်ဆို့မှုလုပ်လိုက်ပါတယ်ခင်ဗျာ
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးပါရရှင
်မြန်မာပြည်ရဲ့တောက်ကြနေမနေ့ခင် VOA ရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြနေတာဖြစ်ပါတယ်ခင်ဗျာရှမ်းပြည်နယ်ချင်းရွှေဟိုဒေသကိုထိန်းချုပ်ထားတဲ့ကိုကန့်စစ်ကြောင်းတွေဟာလောက်ကန်ဒေသကိုဦးတည်နေသလိုမုံကိုတိန်နီကိုခိုင်နယ်မြေတွေမှာလည်း MNDA တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပြင်းထန်နေပါတယ်။ရှမ်းမြောက်ဒကြောလုံးမှာတော့စစ်ကောင်စီတပ်စခန်း90ကျော်ကို MNDA ဦးဆောင်တဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေကသိမ်းယူထားတယ်လို့ကိုကန့်တပ်ဖွဲ့ပြောခွင့်ရသူက VOA ကိုပြောပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရေး9ရက်တာကာလအတွင်းချင်းရွှေဟိုနဲ့ပေါင်းဆိုင်ဒေသနှစ်ခုကိုပိုင်ပိုင်နိုင်နိုင်ထိန်းချုပ်ထားနိုင်ပြီးတိန်ဒီမှာတော့အစ်စင်ကြီးတွေဆက်လက်ဆောင်ရွက်နေတုန်းပဲလို့ပြောပါရယ်။တစ်ချိန်တည်းမှာပဲကျူကုတ်ပန်ဆိုင်ဒေသမှာလည်းတိုက်ပွဲတွေပြင်းထန်နေပါရယ်။ညီနောင်မဟာမိတ်အဖွဲ့ရဲ့ Operation 1027သတင်းစာမျက်နှာမှာတော့ချင်းရွှေဟော်ပေါင်းဆိုင်တိန်ဒီနဲ့ကျူကုတ်ပန်ဆိုင်၄မြို့ကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းဖော်ပြထားပြီးစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ချင်းရွှေဟော်ဖောင်းဆိုင်နဲ့တူကုတ်ကိုလက်လွတ်ခဲ့ရကြောင်းပြောဆိုထားပါတယ်။နောင်ကျိုမြို့နယ်ဘက်မှာတော့စစ်ကူတက်လာတဲ့စစ်ကောင်စီစစ်ကြောင်းတွေနဲ့ TNLA တအောင်ပလောင်ရဲ့ဒီ PDF ပူပေါင်းတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေပါတယ်။မြန်မာစစ်ကောင်စီဘက်ကတော့မြေပြင်စစ်ကူထက်လေကြောင်းသုံးတိုက်ခတ်မှုတွေပိုလုပ်လာနေပါတယ်။တစ်ချိန်တည်းမှာပဲတောင်ပိုင်းကရင်ပြည်နယ်ကော့ကရိတ်နဲ့ကြာရင်စစ်ကြီးဒေသတွေမှာလည်း KNLA ကရင်ပူပေါင်းတပ်ဖွဲ့တွေနဲ့မြန်မာစစ်ကောင်စီတပ်တွေကြားတိုက်ပွဲပြင်းထန်နေပါတယ်ခင်ဗျာတရုတ်ဝန်ကြီးချုပ်ဟောင်းလီကက်ချင်းရဲ့ဇာပနအခမ်းအနားကိုရဲအင်အားထူထူထပ်ထပ်ချလာပြီးဂျာသာပရီးနေမှာပဲအကျဉ်းယုံကျင်းပနိုင်ခဲ့ပါတယ်အာတူဘအိမ်သွားရအဝင်ထက်လမ်းတွေကိုလုံခြုံရေးတင်းကျပ်ထားခဲ့တာပါသူ့အယုံလောင်းကိုတော့တရုတ်နိုင်ငံခေါင်းဆောင်တွေမြှုပ်နှံလေးရှိတဲ့ဘာဘောင်ရှန်တော်လန်ရေးစစ်တင်းကျိုင်းမှာပဲမြုပ်တံလိုက်တာပါဝင်းရုပ်လီကိုနောက်ဆုံးကာရဝါပြဖို့ရာပေါင်းများစွာသောပြည်သူတွေတင်းကျိုင်းအနီးအနားမှာစုယုံစောင့်ဆိုင်နေကြပြီးလူတွေစုပြုံတိုးရာကနေမငြိမ်မသက်မှုတွေပေါ်ပေါက်လာမှာကိုစိုးရင်တဲ့အတွက်ဒီဇာပနအခမ်းအနားကိုတရုတ်အစိုးရကအခုလိုတင်းတင်းကြပ်ကြပ်ကန့်တွယ်ပုံရတယ်လို့အကဲခတ်တွေကမြင်ပါတယ်အခုလိုဝင်းကြီးချုပ်ဟောင်းလီရဲ့ဇာပနအခမ်းအနားမှာပြည်သူတွေလာရောက်စုယုံပြတာကတိုင်းပြည်ကိုတင်းကျပ်စွာအုပ်ချုပ်နေတဲ့သဘောထားတင်းမာသူတရုတ်သမ္မတရှီကျင်းပင်အပေါ်မကြေနပ်ကြောင်းပြသဖို့စ조사ရရောက်တယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါကြောင့်ရှီကျင်းပင်အစိုးရကိုစိန်ခေါ်တဲ့လူထုလှုပ်ရှားမှုတွေအထိဖြစ်မလာရအောင်တရုတ်အာဏာပိုင်တွေကဒီဇာပနအခမ်းအနားကိုတင်းကျပ်စွာကန့်တွယ်နေပုံရတယ်လို့ဟောင်ကောင်နဲ့ထိုင်ဝမ်အခြေစိုက် Freedom House အဖွဲ့ရဲ့တရုတ်ပြည်ဆိုင်ရာသုတေသီဝန်ကသုံးသပ်ပါတယ်။လီကတ်ချင်းဟာဝန်ကြီးချုပ်တာဝန်ကိုအနားယူလိုက်ပြီးလက်အတန်ကြာမှာနှလုံးဖောက်ပြန်တဲ့ဝေဒနာနဲ့အောက်တိုဘာ29ရက်နေ့တုန်းကကွယ်လွန်သွားခဲ့တာပါ သူဟာ2013ကနေ23အထိဆယ်နှစ်တာကာလအတွင်းတရုတ်ပြည်ရဲ့ဒုတိယမြောက်အာဏာအရှိဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံမှာငိုရှိပြီးသားနျူကလ িয়ার လက်နက်စမ်းသပ်ခွင့်တားမြစ်ချက်ကိုဖယ်ရှားလိုက်တဲ့ဒီမူကြမ်းတရက်ကိုရုရှားသမ္မတပူတင်ကကြာသပတေးနေ့မှာလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်ရုရှားရဲ့ဒီခြေလှမ်းက CDBD လို့ခေါ်တဲ့နျူကလ িয়ার စမ်းသပ်မှုတားမြစ်ရေးနိုင်ငံတကာသဘောတူစာချုပ်ကိုဖောက်ဖျက်ရာရောက်ပေမဲ့အမေရိကန်သမ္မတအိမ်ဘျူရိုရဲ့ဒီနျူကလ িয়ার လက်နက်စမ်းသပ်မှုရပ်တည်ချက်ပေါ်မှာရောင်းမြန်ဟလိုက်တာမျိုးဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ်CDBD စာချုပ်ထဲမှာအမေရိကန်ကလက်မှတ်ထိုးထားပေမဲ့လက်တွေ့ကျင့်သုံးမှုအတည်ပြုထားတာမျိုးတော့မရှိသေးပါဘူးဒီစာချုပ်မှာလက်မှတ်ထိုးထားတဲ့အခြား9နိုင်ငံဖြစ်တဲ့တရုတ်အီရန်အစ္စရေးအီဂျစ်မြောက်ကိုရီးယားအိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေဟာလည်းလိုက်နာကျင့်သုံးတာမျိုးမရှိသေးဘူးလို့ဆိုပါတယ် CDBD စာချုပ်ကိုဆက်မလိုက်နာဖို့ဆိုတဲ့မူကြမ်းကိုပြီးခဲ့တဲ့အောက်တိုဘာလတည်းရုရှားလွှတ်တော်နှစ်ရက်စလုံးကဆုံးဖြတ်အတည်ပြုပေးခဲ့ပြီးသမ္မတပူတင်လက်မှတ်ထိုးမဲ့အဆင့်ထိစောင့်လာခဲ့ကြတာပါရုရှားရဲ့ဒီလက်တုံ့ပြန်ချက်ကယူကရိန်းဘက်ကနေကူညီနေတဲ့ NATO အပါအဝင်အနောက်နိုင်ငံတွေကိုပြင်းထန်တဲ့သတင်းစကားပါလိုက်တာပဲဖြစ်တယ်လို့အကြေခတ်တွေကသုံးသပ်ပါတယ်ဆယ်စုနှစ်နှစ်ခုကြာရပ်ဆိုင်းထားခဲ့တဲ့နျူကလ িয়ার စမ်းသပ်မှုကိုရုရှားကပြန်ဆမယ်ဆိုပေမဲ့ဘယ်တော့လုံးမလဲဆိုတာကိုတော့မသိရသေးပါဘူးအမေရိကန်ပြည်ထောင်စုကနျူကလ িয়ার စမ်းသပ်မှုအသစ်တွေထပ်မလုပ်သေး၍ရုရှားကလည်း CDBD စာချုပ်ကိုလေးစားလိုက်နာသွားမှာပါလို့ရုရှားလက်ထောက်နိုင်ငံသားဝန်ကြီးရိုက်ဘော့ကပြီးခဲ့တဲ့လတည်းမှာပြောကြားခဲ့ပါတယ်ခင်ဗျာ
နိုဝင်ဘာလ3ရက်တောက်ကြနေမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်ကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်ပါတွေနဲ့သတင်းပေးပို့ချက်တွေကိုတစ်လက်တင်ပြပေးသွားပါမယ်ဂါဇာပြည်ပခန့်နဲ့ယူကရိန်းစစ်ပွဲလိုကိစ္စရပ်တွေမှာကမ္ဘာကအာရုံစိုက်နေတဲ့အချိန်မြန်မာပြည်အလားအလာဘယ်လိုဖြစ်လာနိုင်တယ်လဲဆိုတာသုံးသပ်ထားတဲ့သတင်းဆောင်ပါအရင်ဆုံးတင်ပြပေးပါမယ်နိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့ဂါဇာဒေသပြည်ပခန့်နဲ့ယူကရိန်းစစ်ပွဲကြေကြောက်ဒီအမေရိကန်ရုရှားတရုတ်အားပြန်မှုတွေကြားမှာအာဆီယံအဖွဲ့ဝင်တွေအနေနဲ့မြန်မာပြည်အချက်အလက်နဲ့ပတ်သက်လို့မတူညီတဲ့ယက်တီချက်တွေနဲ့အကျိုးစီးပွားရောရှက်လာတယ်လို့သုံးသပ်ယူဆမှုတွေရှိနေပါတယ်ဒါပေမဲ့အာဆီယံဒေသအတွက်ကတော့မြမအရေးကသာတက်ရောက်မှုကြီးလာနိုင်တယ်လို့ရှေ့တောင်အာရှရေးရာကျွမ်းကျင်သူတို့ကယူဆပါတယ်။ဒီအကြောင်းကိုငင်းချန်ရေးကမေးမြန်းဆွေးနွေးတင်ပြထားပါတယ်ရှင
်။ကမ္ဘာပေါ်မှာလက်ရှိရင်ဆိုင်နေရတဲ့အကျက်တဲကြီးတွေကမြမဒီမိုကရေစီနဲ့လွတ်မြောက်ရေးကိုလွှမ်းမိုးနေကမြမအရေးကတက်လျူရှုခံနေရတဲ့ဆိုပြီးမြမလူထုကယူဆထားကြပါတယ်။မြမနိုင်ငံမှာစစ်တပ်က2021ခုနှစ်ကအနာသိမ့်ပြီးနောက်ပိုင်းအာဖဂန်နစ္စတန်ကိုတာလီဘန်တွေပြန်သိမ်းတာအဲဒီနောက်ယူကရိန်းကိုရုရှားကကျူးကျော်လာတခါအခုနောက်ဆုံးအစ္စရေးဟားမတ်ပြည်ပခဖြစ်ခဲ့ပြီးနိုင်ငံတကာမျက်နှာစာနဲ့မီဒီယာတွေမှာဒီအကြောင်းအရာတွေကပဲလွှမ်းမိုးနေတာကလည်းလက်တွေ့မှာအမှန်ဖြစ်နေတာပါဒါပေမဲ့မြန်မာနိုင်ငံရဲ့အကြက်တဲနဲ့နောက်ဆက်တွဲလက်နက်ကိုင်ပြည်ပခကဒေသတွေမှာအကျိုးဆက်တွေခံရလို့ဒေသဆိုင်ရာစုအဖွဲ့ဖြစ်တဲ့အာဆီယံအနေနဲ့တော့မြန်မာအရေးကိုပဲဦးစားပေးရမယ်လို့ Lowy Institute သုတေသနဖွဲ့ကရှိတောင်အရှရေးရအထူးပြုလေ့လာနေသူသူတေသီဒေါက်တာရမင်ရခုတ်ကသုံးသပ်ပါတယ
် I think the Myanmar crisis impacted certain ASEAN country more than others
for မြန်မာအခြေအနေကတခြားနိုင်ငံတွေထက်အာဆီယံနိုင်ငံတချို့ကိုပိုပြီးသက်ရောက်မှုရှိတယ်လို့ကျွန်တော်ထင်ပါတယ်ဥပမာမလေးရှားမှာဆိုရင်သူတို့မှာမြန်မာနိုင်ငံကလာတဲ့ဒုက္ခသည်တွေအတော်များများရှိပါတယ်လွန်ခဲ့တဲ့ရက်ပိုင်းကပဲမလေးရှားနိုင်ငံခေါင်းဆောင်တချို့နဲ့ကျွန်တော်စကားပြောပြပါတယ်အခုဖြစ်နေတဲ့ပါလက်စတိုင်းအခြေအနေတွေကိုဆွေးနွေးကြရင်းနဲ့ဒုက္ခသည်တွေအရေးကြောင့်သူတို့အနေနဲ့မြန်မာအရေးကိုစဉ်းစားရမယ့်ကိစ္စရလို့ပြောပါတယ်။ဒါကြောင့်အာဆီယံအနေနဲ့မြန်မာအကြက်တဲကိုစိုးရင်စရာအကြောင်းရင်းဖြစ်ဆက်လက်ရှုမြင်တယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အာဆီယံနိုင်ငံတချို့ကိုတိုက်ရိုက်တက်ရောက်မှုရှိနေလို့ပါ။ဒါကြောင့်အာဆီယံအတွက်ဆိုရင်တော့အရှိအလယ်ပိုင်းဒေသပြဿနာအခြေအနေတွေကမြန်မာအကြက်တဲကိုလွှမ်းမိုးနေတယ်လို့ကျွန်တော်မမြင်ပါဘူး။
ဒါပေမဲ့နိုင်ငံတကာမျက်နှာစာမှာမြမအရေးကအာယုံဆက်ခံရမှုအားနည်းနေတယ်ဆိုတာကိုတော့သူကသဘောတူပါတယ်။တစ်ဖက်မှာလည်းလက်ရှိအကျက်တဲမှာမြမစစ်တပ်အပေါ်ပိုးထရောက်တဲ့ဒေတာတွေနဲ့နိုင်ငံတကာရဲ့ပိတ်ဆို့ရေးယူမှုတွေဖြစ်လာနိုင်ပြီးငြိမ်းချမ်းရေးလမ်းစဖြစ်လာနိုင်တယ်လို့ဒေါက်တာရက်ကွတ်ကရှုမြင်ပါတယ်
။ They may tighten the financial flow
ကျွန်တော်မြင်တာကတော့မြမစစ်တပ်ရှင်သာအောင်ကူညီပေးတဲ့ငွေကြေးစည်းစိမ်မှုကိုချုပ်ကင်နိုင်ပါတယ်။စင်ကာပူဖြစ်စဉ်ကိုဥပမာအနေနဲ့ပြောရရင်ဒီနှစ်ထဲမှာစင်ကာပူဘဏ်တစ်ခုက မြန်မာစစ်တပ်နဲ့ချိတ်ဆက်ထားတဲ့အကောင့်တွေကိုပိတ်ပစ်လိုက်ပါတယ်။ရေရှည်မှာဒီလိုပါဝင်လာတဲ့နိုင်ငံတွေပုံများလာပြီးစစ်အစိုးရကိုပံ့ပိုးပေးတဲ့ဗဏ္ဍာရေးစနစ်တွေကိုပိတ်လိုက်တာနဲ့အမျှစစ်တပ်ဘက်ကအခြေအနေတွေကိုပြန်သုံးသပ်ပြီးစစ်ဆက်ဆွေးနွေးဖို့တွန်းအားဖြစ်လာနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ငြိမ်းချမ်းရေးအတွက်ညှိနှိုင်းမဲ့သကဝိုင်းတွေစီရောက်သွားနိုင်ပါတယ်။
အာဏာရှင်အုပ်ချုပ်မှုတိုင်းရဲ့ရှင်တန်ရေးကငွေကြေးအပေါ်မူတည်နေပြီးဒီရန်နေရအသက်ဆက်နိုင်မှုထောက်ကူဖြစ်စေတဲ့ငွေကြေးလမ်းကြောင်းတွေကိုဖြတ်တောက်ပြစ်နိုင်ရင်ငြိမ်းချမ်းရေးလမ်းကြောင်းပေါ်ရောက်လာနိုင်မယ်လို့ဆိုပါတယ်။လက်နက်တွေဝယ်ဖို့ပတ်စံမရှိရင်စစ်ပွဲတွေဆက်တိုက်လို့မဖြစ်နိုင်တော့ဘူးလို့သူကထောက်ပြပါတယ်။တစ်ဖက်မှာလည်းနိုင်ငံတကာပိတ်ဆို့ရေးယူမှုတွေမှာဟာကွက်တချို့ရှိနေပြီးမြန်မာစစ်တပ်အနေနဲ့2021ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းနိုင်ငံတကာကနေဆက်လက်နဲ့ပစ္စည်းတွေဆက်လက်ဝယ်ယူနိုင်နေတာပါကုလသမဂ္ဂရဲ့အစီရင်ခံစာတွေအရအနည်းဆုံးဒေါ်လာ1ဘီလီယံပိုးလက်နက်နဲ့စစ်ဖက်ဆိုင်ရာပစ္စည်းတွေတင်သွင်းနိုင်ခဲ့တာကိုတွေ့ရပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ရဲ့မေလအစီရင်ခံစာမှာဖော်ပြထားတဲ့အရာဆိုရင်မြန်မာအနာသိစစ်တပ်ကိုဒီလိုစစ်ဖက်ပစ္စည်းရောင်းချမှုမှာပါဝင်ပတ်သက်နေတဲ့ကွန်ရက်တွေကုမ္ပဏီတွေဟာရုရှားတရုတ်စင်ကာပူထိုင်းနဲ့အိန္ဒိယနိုင်ငံတွေမှာလှုပ်ရှားလက်ပတ်တာတွေ့ရတယ်လို့ဆိုပါတယ်။ဒေါက်တာယက်ကွတ်ကတော့ဆက်လက်နဲ့ပစ္စည်းရောင်းချတာကဝင်ငွေကောင်းတဲ့အလုပ်တစ်ခုလို့ဆိုပြီးမြန်မာပေါ်ပိတ်ဆို့ရေးယူမှုတွေလှုပ်ထားတဲ့အမေရိကန်နဲ့အနောက်နိုင်ငံတွေရဲ့မိတ်ဆွေနိုင်ငံလည်းဖြစ်တဲ့အစ္စရေးနဲ့မြန်မာစစ်တပ်ကြားကဆက်နွယ်မှုတချို့ကိုထောက်ပြပါတယ်။
One thing I'm quite surprised that despite the UN sanctions or
Kuala Lumpur ရဲ့ပြည်သူ့ရေးယူမှုတွေကြောင့်ဆေးအာဏာရှင်တွေကိုလက်နက်ရောင်းချမှုပြင်ပင်ထားပေမဲ့ Israeli company တို့ကမြန်မာစစ်တပ်အတွက်လက်တွေ့မြေပြင်ကစစ်ရေးအားထုတ်မှုတွေမှာအထောက်ပံ့ဖြစ်မဲ့စစ်ပစ္စည်းနဲ့အစိပ်ပိုင်းတချို့ရောင်းချနေတယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကိုကျွန်တော်အံ့ဩမိပါတယ်မြန်မာတပ်မတော်မှလိုအပ်နေတဲ့အရာတွေရှိပြီး Israeli ဘက်မှကဒါကိုပံ့ပိုးပေးနိုင်လို့ဒါကစီးပွားရေးလုပ်ငန်းကောင်းတစ်ခုဖြစ်နေပါတယ်လက်နက်ပစ္စည်း hardware တွေအပြင်2021ခုမှာ Israeli company တစ်ခုကမြန်မာကိုထောက်လိုင်းရေးသုံး spyware ရောင်းချတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့မှုပါတယ်
ပြည်ရဲ့နှစ်တွေတွင်ဖြစ်ပျက်တွေကိုပြန်ကြည့်ရင်မြန်မာစစ်တပ်တွေအာဏာတည်မြဲရေးမှရေးပါတဲ့လေကြောင်းအင်အားကိုဆက်လက်ထိန်းသိမ်းထားနိုင်မှုပံမိုးကူညီရမှာအစ္စရေးကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ခဲ့တယ်လို့လည်းသူကထုတ်ပြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအစ္စရေးကုမ္ပဏီတစ်ခုဟာမြန်မာစစ်တပ်အတွက်လေရင်ဆက်ဆက်ပစ္စည်းအစိပ်ပိုင်းတချို့ထောက်ပံ့ပေးနေတယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကိုဒေါက်တာရက်ကွတ်ကဥပမာပေးပါတယ်ကမ္ဘာနိုင်ငံကြီးတွေဖြစ်ကြတဲ့အမေရိကန်တရုတ်ရုရှားကြားအပြိုင်ချက်နဲ့နိုင်ငံတကာကတင်မာမှုပြိပခတွေကြားမှာမြမအရေးအခင်းအကျင်းကလည်းအခုလိုနိုင်ငံအသီးသီးရဲ့မတူညီတဲ့ရည်တည်ချက်နဲ့အကျိုးစီးပွားတွေရော့ရှက်နေပါတယ်ဒီအနေအထားမှာဒေတာတွေအဖွဲ့ဖြစ်တဲ့အာဆီယံရဲ့အခန်းကဏ္ဍကအရေးပါတယ်လို့သုံးသပ်ကြပြီးမြမအရေးအာဆီယံဗဟိုပြုချဉ်းကပ်မှုကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းထောက်ခံနေကြပါတယ်ဒါပေမဲ့ပိတ်ဆို့အရေးယူပြစ်ဒဏ်ချမှတ်တာမျိုးမှာအာဆီယံအနေနဲ့သတိကြီးကြီးထားသလိုအဆင်အံအဖွဲ့ဝင်အများပြားကမြမအရေးစိုးရင်ချက်တွေမကြာခဏထုတ်ပေါ်ပြောဆိုနေကြပေမဲ့အဆင်အံအသုံးပြုတဲ့နည်းလမ်းကတော့တိမ်တိမ်မွတ်မွတ်ချင့်ကပ်လေရှိတာပါအကြက်တဲကိုဖြည့်ရှင်းရမှအပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေကိုအလေးပေးကတန်တမာရေးရာကြိုးပမ်းချက်ကိုအဓိကအားပြုပြီးတော့အဖွဲ့ဝင်နိုင်ငံတွေကြားမြမအရေးပေါ်တညီတညွတ်တဲ့သဘောထားလည်းမရှိကြလို့ပိတ်ဆို့ရေးယူမှုမှာတော့ကန့်တက်တွေရှိနေပါတယ်ဒေါက်တာရက်ကွတ်ကတော့တချို့သုံးသပ်ကြတဲ့အာဆီယံအနေနဲ့မြမရေးမှာပိုးတက်မှာပြတ်သားဖို့လိုတယ်ဆိုတာကိုဘလို့ပုံစံရက်တည်ချက်နဲ့ဘလို့အရေးယူမှုလောက်ရလဲလို့ပြန်လည်မေးခွန်းထုတ်ပါတယ
် You can't expect ASEAN to move in military
အာဆီယံကိုစီးရအရေးယူလှုပ်ရှားဖို့မျှော်လင့်လို့မရပါဘူးနောက်တစ်ခုကဆက်အာဏာရှင်တွေကိုလုံးဝအဆက်အသွယ်ချက်တောက်ထားလို့လည်းမရပါဘူးတီတွေးဆက်ဆံမှုတွေကတစုံတရာအတိုင်းအတာတစ်ခုတည်းရှိဖို့လိုပါတယ်ကျွန်တော်နားလေတလို့ပြောရရင်တော့အာဆီယံဟာစစ်ဘက်အဆင့်မှာဆက်အနာရှင်တွေနဲ့တီတွေးဆက်ဆံနေရသေးဖြစ်ပြီးစစ်တပ်ချင်းအဆက်အသွယ်ရှိပါတယ်ဒါကအရေးကြီးပါတယ်တမတော်ကညီညာရေးလမ်းကြောင်းကိုသွားမယ်ဆိုရင်သူတို့ကိုလင်းလင်းမြန်မြန်နဲ့တီတွေးဆက်ဆံပြီးလက်တွေ့ညီညာရေးပေါ်ဆောင်နိုင်ဖို့လမ်းကြောင်းတစ်ခုဖွင့်ထားဖို့လိုပါတယ်သူတို့ကိုလုံးဝအဆက်ဆံမလုပ်ပဲဖြတ်ထားလိုက်မယ်ဆိုရင်သူတို့ကိုလွှမ်းမိုးနိုင်ဖို့ဖြတ်တယ်လို့နောက်ဆက်တွဲအနေနဲ့သူတို့ကိုထိတွေ့ဆက်ဆံမှုကအရန်ခက်ခဲသွားပါလိမ့်မယ
်လက်ရှိမှာတော့မြန်မာအာဏာသိမ်းစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းတစ်ခုဖြစ်တဲ့မြန်မာရေနံနဲ့တန်းငွေလုပ်ငန်းအပေါ်အောက်တိုဘာ31ရက်စွဲနဲ့ထုတ်ပြန်ထားတဲ့အမေရိကန်ရဲ့ကန့်သတ်အရေးယူမှုအပါအဝင်နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေကအချိန်တိုးမြှင့်လှုပ်ဆောင်လာနေပါတယ် တစ်ဖက်မှာလည်းမြန်မာစစ်တပ်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်ဒေါ်လာရေးအင်အားစုတွေရဲ့စစ်ရေးအရှိန်မြင့်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတာပါဒေါက်တာရက်ကွတ်ကတော့လေကြောင်းတိုက်ခိုက်မှုတွေပါဝင်မြန်မာလူထုခံစားနေရတာကဝမ်းနည်းစရာဖြစ်ပြီးမြန်မာရေးချက်ချင်းဖြစ်ရှိနိုင်မှုလိုတယ်လို့ဆိုတာအရက်သားတွေကိုစစ်တပ်ကပြစ်မှတ်ထားနေတာကိုရပ်တန့်နိုင်မှုကအရေးကြီးဆုံးပဲလို့ထောက်ပြထားပါတယ်ခင်ဗျာ
ကာဇာပြည်ပခါရေးကဘာကအယုံဆိုင်နေတဲ့အချိန်မြန်မာရေးအာဆီယံချင်းကပ်မှုနဲ့အလားအလာတချို့ကိုကိုငင်းချမ်းရေးကစူးစီးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီလထဲမှာဒီအမေရိကန်ပြည်ထောင်စုမှာကျင်းပဖို့ရှိနေတဲ့ APEC ထိပ်သီးဆွေးနွေးပွဲအကြောင်းကိုတလဲတင်ပြပေးပါမယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာဒီနိုဝင်ဘာလထဲမှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ရဲ့ထိပ်သီးဆွေးနွေးပွဲကိုအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကုန်သွယ်ရေးမူဝါဒတွေနဲ့ထုတ်လုပ်မှုလုပ်ငန်းတွေတိုးလှုပ်လာနေတာနဲ့အမျှ APEC အဖွဲ့ဝင်နိုင်ငံတွေလည်းဒီအမေရိကန်ကုန်ထုတ်လုပ်မှုကဏ္ဍမှာရင်းနှီးမြှုပ်နှံမှုတိုးလှုပ်ဖို့အမေရိကန်ကဆွဲဆောင်နေတယ်လို့ကုန်သွယ်ရေးပညာရှင်တွေကသုံးသပ်ပြောဆိုကြပါတယ်။ VOA သတင်းတော် Jessica Stone ပေးပို့တဲ့သတင်းလွှာကိုတော့မက်အီတန်စင်ကတင်ပြပေးပါမယ်ရှင်။
Arizona, Ohio နဲ့ New York ပြည်နယ်တွေမှာတပိုင်းလျက်ကူ semiconductor စက်ရုံတွေ၊ Georgia ပြည်နယ်မှာနေဆွဲအင်ဆိုလာပြားစက်ရုံတွေ၊ Colorado ပြည်နယ်မှာလေတလက်စက်ရုံတွေစသဖြင့် American မြေပေါ်မှာစောက်ထားပါတယ်။ Reshoring Institute အဖွဲ့ရဲ့အကြီးအကဲ Rosemary Coates ကတော့ American ပြည်အောင်စုအတွင်းမှာကုန်ထုတ်လုပ်မှုတိုးလှုပ်ဖို့အားပေးနေပါတယ်။
Yeah, well, we are in a what we call a manufacturing super cycle.
ကောက်ထုတ်လုပ်မှုအထူးလုံးဆောင်တဲ့ကာလကိုရောက်နေပြီလို့ပြောလို့ရပါတယ်။ဆက်ရုံဆောက်ဖို့မြေရောင်းဝယ်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုကဒီနှစ်ထဲမှာ30ရာခိုင်နှုန်းတက်နေပါတယ်။ဆောက်လို့ရေလုပ်ငန်းလုပ်တဲ့သူတွေနဲ့ကျမစကားပြောဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဒီဟောပြောပွဲကြီးတစ်ခုမှာကျမတက်ပြီးပြောခဲ့ပါတယ်။ဆက်မှုကဏ္ဍဆောက်လို့ရေအတိုင်းဝိုင်းမှာအားလုံးစိတ်လုံရှားနေကြပါတယ်ရှင့်။
လက်ရှိသမ္မတဘိုင်ဒန်အစိုးရလက်အောက်မှာချထားတဲ့ဘီလီယံဒေါ်လာနဲ့ချီတန်တဲ့ကုန်ထုတ်လုပ်မှုဆိုင်ရာဆွဲဆောင်မှုတွေနဲ့အရင်သမ္မတထရမ့်လက်အောက်မှာချခဲ့တဲ့ကုန်သွယ်ရေးပိတ်ဆို့မှုတွေနဲ့ကုန်သွယ်ကွန်ကောက်ခံမှုတွေကြောင့်အမေရိကန်ပြည်တွင်းမှာကုန်ထုတ်လုပ်မှုတိုးနေတာဖြစ်ပါသည်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်ထိုက်ဆာရဲ့ပြောခွင့်ရဂျေမီဆန်ဂရီယာကအခုလိုပြောပါသည်။
We have to recognize that the Trump administration passed a new NAFTA.
မြောက်အမေရိကတိုက်လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက် NAFTA အသစ်ကို Trump အစိုးရလက်ထက်မှာအတည်ပြုလိုက်တာနဲ့တရုတ်တင်သွင်းခွင့်တိုးလိုက်တာကြောင့်မော်တော်ယာဉ်အပိုပစ္စည်းတွေတရုတ်ကနေတင်သွင်းဖို့အားမပေးပဲအမေရိကန်ပြည်ထောင်စုမှာပဲကုန်ထုတ်လုပ်မှုတိုးဖို့အားပေးတယ်ဆိုတာကိုတော့ကျွန်တော်တို့အတိအမှတ်ပြုမှဖြစ်မှာပါ
သမ္မတဟောင်းထရမ့်လက်ထက်မှာချခဲ့တဲ့တရုတ်ကုမ္ပဏီစီတွေအပေါ်မှာတင်သွင်းခွန်ကောက်တာနဲ့ဟွာဝေးလိုမျိုးတရုတ်ကုမ္ပဏီတွေစီကိုအမေရိကန်နည်းပညာတင်ပို့မှုပိတ်ပင်ထားတာတွေကိုလက်ရှိသမ္မတဘိုင်ဒန်ကဆက်ပြီးတော့ထားထားပါတယ်။အမေရိကန်ပြည်တွင်းမှာစမ်းသစ်နိုင်ဖို့နဲ့အမေရိကန်လုံသားတွေကိုကာကွယ်ပေးဖို့ကုန်သွယ်ရေးကန့်သက်ချက်တွေနဲ့တခြားမူဝါဒတွေကိုဘိုင်ဒန်ရောထရမ့်အစိုးရကပါထောက်ခံပြီးတော့လှုံ့ဆော်နေတာဖြစ်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်းထိုင်ကရှင်းပြပါတယ်။
So whether that's through supply chains, through coordinating defenses against
ကောက်စီစီစစ်မှုကတဆင့်ဖြစ်စေမမျှတာတဲ့မူဝါဒတွေကိုပြင်ဆင်မှုကဖြစ်စေကြုံတွေ့တဲ့စိန်ခေါ်မှုတွေကိုပုံမကောင်းကောင်းမွန်မွန်ဖြေရှင်းနိုင်ဖို့လှုံ့ဆော်နေပါတယ
် APEC အဖွဲ့ဝင်နိုင်ငံတွေကြားမှာဆွေးနွေးနေတဲ့ Indo-Pacific စီးပွားရေးမူပေါင်း IPEF မှာ American ကုန်သွယ်ရေးအနေအထားသစ်ပေါ်လွင်တဲ့အကြောင်း Jameson Greer ကပြောပါတယ်အရင်တော့ကကုန်သွယ်ရေးသဘောတူညီချက်တွေလိုမဟုတ်ဘဲနဲ့ IPEF ကတိကျတည်ကြတဲ့ခြေလှမ်းတွေနဲ့ကုန်သွယ်ရေးတိုးမြင့်မှာဖြစ်တဲ့အကြောင်းကိုလည်းသူကပြောပါလေ
I think that we do have a new approach now and I think
အခုချင်းကပ်ပုံအသိရှိပြီလို့မြင်ပါတယ်ကုန်သွယ်ရေးကိုစန့်ကျင်တဲ့ချင်းကပ်ပုံမျိုးမဟုတ်ကာကွယ်မှုစံတဲ့ချင်းကပ်ပုံမျိုးလည်းမဟုတ်ဘဲလက်တွေ့ကျတဲ့ချင်းကပ်မှုမျိုးဖြစ်ဖို့မျှော်လင့်ပါတယ်
ဝယ်သူတွေနဲ့နှီးတဲ့အရာမှာကုန်ထုတ်လုပ်ခြင်းအပြင်တည်ယူပို့ဆောင်ရာမှာကာဗွန်တန်းငွေထုတ်လုပ်မှုနည်းတဲ့နည်းလမ်းနဲ့ခေတ်သစ်အမေရိကန်ကုမ္ပဏီတွေချင်းကပ်ဖို့အသင့်တော်ဆုံးပဲဆိုပြီး Rosemary Coates ကပြောတာပ
ါ Shorten global supply chains
ကမ္ဘာကုန်စည်စီးဆင်းမှုလမ်းကြောင်းကိုတိုးလိုက်ရင်ကာဗွန်ထုတ်လုပ်မှုနှုန်းကိုလည်းလျှော့ချနိုင်မှာပ
ါ Made in America အမေရိကန်နိုင်ငံထုတ်ပစ္စည်းတွေပိုများမဲ့အနာဂတ်ကိုမျှော်မှန်းနေရလဲဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဒီလထဲမှာကျင်းပဖို့ရှိနေတဲ့ APEC ထိပ်သီးဆွေးနွေးပွဲအကြောင်းနဲ့ပတ်သက်ပြီးတော့မအီတန်စင်ကတင်ပြပေးသွားတာပါ။ရွှေပြောင်းခိုလုံနေထိုင်သူတွေရေးကင်တွေဖို့အတွက်ဂျာမနီအစိုးရချိုးပန်းနေရတဲ့အခြေအနေကိုလည်းတင်ပြပေးပါမယ်။ တခြားဥရောပနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေလိုပဲဂျာမနီနိုင်ငံဟာရွှေ့ပြောင်းနေထိုင်လူတွေဝင်လာကြတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။ဒါကိုဥပဒေတရက်ပြဋ္ဌာန်းပြီးဖြေရှင်းနိုင်ဖို့ဂျာမနီအစိုးရကကြိုးပမ်းနေတဲ့အကြောင်းကိုတော့ AP သတင်းဆောင်ပါကိုအခြေခံပြီးဥတည်မောင်တန်းကတင်ပြပေးပါမယ်ရှင်
။ရုရှားကျူးကျော်စစ်ကြောင့်ထွက်ပြေးလာကြတဲ့ယူကရိန်းဒုက္ခသည်တသန်းအပြင်ဂျာမနီနိုင်ငံမှနိုင်ငံရေးခိုးလုံခွင့်ရှောက်ချကြသူတွေကတိုးဆက်တဲ့တိုးလာတာကြောင့်ယာယီခိုးလုံရာစခန်းတွေမှာဒုက္ခဒဲရီနဲ့ပြည်နေပါတယ်။ဒါကဂျာမနီတလောမှာကြုံနေကြရတဲ့ပြဿနာပါ။ဒီဇင်ဘာနဲ့ပြည်내စစ်တာဝန်ရှိသူတွေဟာဘူဆိုအစီကဘတ်ဂျက်ချထားပေးဖို့ပို့တောင်းဆိုနေကြပါတယ်။အောက်ခြေမှာဒီပြဿနာကိုရင်ဆိုင်နေရတဲ့ရဲရရှိဖရက်မဲလက်ကအခုလိုပြောပါတယ်။
Wir haben in den letzten Wochen, also so seit Sommer, einen kontinuierlichen Anstieg von
Menschen. Wir haben in den letzten Wochen, also so seit Sommer, einen kontinuierlichen Anstieg von Menschen. Wir haben in den letzten Wochen, also so seit Sommer, einen ကျွန်တော်တို့ဟာနေ့စဉ်ကြုံတွေ့နေကြရတာပါလူအုပ်လိုက်တနေရာရာမှာခြားသွားပါတယ်တခါတလေအယောက်30အထိရှိပါတယ်ဒါမှမဟုတ်အဖွဲသေးသေးလေးတွေအဖြစ်တွေ့ရပါတယ
်ဒီလူဝင်မှုပြဿနာကနိုင်ငံရေးဖြစ်လာပါတယ်အောက်တိုဘာ29ပြည်နယ်ရွေးကောက်ပွဲတုံးမှုမှာ Conservative အတိုက်ခံအုပ်စုကနှစ်ခုမှာအနိုင်ရရှိတော့ခဲ့ပါတယ် Olaf Scholz အစိုးရကအဆိုပြုချက်တရဆုံးဖြတ်လိုက်တာကိုပြည်ထောင်ဝင်ကြီး Nancy Faeser ကလူဝင်ဘာလတည့်ရနေမှာအခုလိုပြောပါတယ
် Nach unserem Vorschlag von heute gilt künftig dass Asylbewerber nach frühestens 3
ဒီကနေ့ဆိုပြုချက်အရနိုင်ငံရေးခိုးလုံခွင့်ရှောက်ထားသူတွေကိုအစောဆုံး3လနောက်အကျဆုံး6လမှာအလုပ်လုပ်ခွင့်ပေးပါလိမ့်မယ်ဒါအပြင်ယာယီနေထိုင်ခွင့်ရသူတွေကိုအလုပ်လုပ်ခွင့်လက်မှအနာဂတ်မှာထုတ်ပေးတာသဘောတူဖို့လည်းကျမတို့တောင်းဆိုထားပါတယ်တချိန်တည်းမှာပဲလုံခြုံစိတ်ချရတဲ့တိုင်းပြည်ကလာတဲ့သူတွေနိုင်ငံရေးခိုလုံဖို့အကြောင်းမခိုင်လုံတဲ့သူတွေဒါမှမဟုတ်ကိုဘသူဘဝမပြတ်နိုင်တဲ့သူတွေကိုတော့အလုံးလုံးခွင့်ပြုမှာမဟုတ်ပါဘူ
းပြီးခဲ့တဲ့လတုန်းကဝင်းကြီးဖေဇာကဂျာမနီအရှေ့ပိုင်းပိုလန်နဲ့ချက်သမ္မတနိုင်ငံနယ်စပ်ဝင်ပေါက်စစ်ဆေးရေးကိုအားပြေးလိုက်ပါတယ်နိုင်စာမြေကူတန်လန်းတရမှာကြုံရရပုံကိုYeah, yeah, she track Malaka akulu pyo pya ba de.
Wir haben auch dementsprechend die Feststellung in Fahrzeugen. Also sprich hier ist jetzt die Person.
Wo do yin de ma le tu lu go twi ya da ba be. Di apwe so yin Poland be ma cha twa ga da ba. Yathalan tada a dai tu lu ga shao la ja da ba. Chano lu ne di ma twi da ba. Vin ga de ne le au su lai la ja da twi ya ba de. A myo myo bo. Ma ja de kin yat tat tat bat di a twin ga so yin lu tia a thi thong phit la ba de.တခါတလေတရားကြော်ပါတယ
်ကိုနိုင်ငံမှာအကြောင်းမျိုးမျိုးအရာအနည်းခက်လာကြတာအကြောင်းပြောင်းရွှေ့အခြေချလူကြသူတွေအတွက်လူခိုးသွင်းပေးတဲ့လုပ်ငန်းတွေလည်းရှိလာခဲ့ကြတာပါဒီလိုလှုပ်ဆောင်ကြသူတွေအပေါ်တော့ဂျာမနီနိုင်ငံကပြင်းပြင်းထန်ထန်ကြိုက်တွယ်မှာကိုပြည်ထောင်ဝင်ကြီးကအခုလိုပြောပါတယ်
Die Bekämpfung der brutalen, rücksichtslosen und skrupellosen Schleuserkriminalität.
Yes, sir. အညာတာမဲ့မတမာတဲ့လူခိုးသွင်းရာဇဝတ်မှုတွေကိုတိုက်ဖျက်ရေးကကျမတို့ရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းမှာဒါကရာဇဝတ်မှုဖြစ်ပါတယ်။အနာဂတ်မှာလူခိုးသွင်းတာနဲ့ပတ်သက်နေတဲ့အမှုတွေအတွက်အ ਨੇ ဆုံးပြစ်ဒဏ်ကတစ်နှစ်ပါ။ခိုးသွင်းသူတွေကတော့တေးတန်းတက်တက်တကျွန်းတန်းဖြစ်နိုင်ပါတယ်။ဒီနီလန်းနဲ့လူခိုးသွင်းမှုနောက်ွယ်ကလူတွေကိုဖော်ထုတ်ပြီးမတမာတဲ့လူကုန်ကူးကွန်ရက်တွေကိုတိုက်ဖြတ်သွားမှာဖြစ်ပါတယ်
။အကြေရောက်လာတာကိုရှော့ချဖို့စူးစမ်းပြီးနိုင်ငံရေးခိုးလုံခွင့်မအောင်တဲ့သူတွေကိုပြန်ပို့ကြရမှာရွယ်ကူအောင်လုပ်တယ်လို့ပဲဒုက္ခဒဲတွေအတွက်အလုပ်လုပ်နိုင်အောင်လဲအစိုးရရဲ့ဥပဒေချက်ကရည်ရွယ်ပါတယ်လို့ဝန်ကြီးချုပ်ရှော့စ်ကပြောပါတယ်။ရွှေပြောင်းနေထိုင်ကြသူတွေရဲ့အတိုင်ဝန်းဆိုင်ရာအလုပ်တွေကိုလုပ်နိုင်အောင်ဒီတန်တရာတာဝန်ရှိသူတွေကိုဒီဥပဒေချက်ကထောက်ကူပါလိမ့်မယ်လို့လည်းဝကြီးချုပ်ရှို့ဆာဆိုပါလေဥရေချမ်းကိုပါလီမန်ကအတည်ပြုအောင်ပါပါကျွန်တော်တမောင်တတ်ပ
ါမတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်
VOA American အတန်းကားသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင် VOA American အတန်းရဲ့နိုဝင်ဘာလ3ရက်တောက်ကြနေမနက်ခင် Radio အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ24.51နဲ့လိုင်းလက်မီတာ190ရူကနေထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါရှင်။ဥအောင်ခေရဲ့မြမအရေးသုံးသက်ချက်စမ်းမာရေးနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးသွားမယ်အထဲကမှအခုအရင်ဆုံးဥအောင်ခေရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ဒီတစ်ပတ်မှာတော့ຫນွေဦးတော်လှန်ရေးကြောင့်ချင်းပြည်နယ်ပြောင်းလဲသွားပုံကိုဥအောင်ခေကရေးသားထားပြီးတော့ကိုညာဝင်းအောင်နဲ့အထူးတင်ပြပေးထားပါရရှင်။
စစ်ကောင်စီအာဏာမသိမ်းမီကချင်းပြည်နယ်မှာချင်းအမျိုးသားတပ်ဦး CNF ဆိုတဲ့တပ်ဖွဲ့တစ်ခုလာရှိပါတယ်။အင်းအား200လောက်ရှိတဲ့လက်နက်ကိုင်အဖွဲ့ဖြစ်ပြီးဦးသိန်းစင်အစိုးရနဲ့ NCA အပြည့်ရသဘောတူချက်ရယူခဲ့ပါတယ်။အခုတော့ NCA ကိုလုံးဝလက်မခံတော့ပါဘူး။စစ်အာဏာသိမ်းမှုဟာချင်းပြည်နယ်အခြေအနေကိုလုံးဝပြောင်းလဲသွားစေပါတယ်။ဒူမီတနတ်ကစခဲ့တဲ့ချင်းတော်လှန်ရေးဟာနနေ့အတွင်းကစ်မီလက်နက်ကင်တော်လှန်ရေးဖြစ်လာပါတယ်။ CNF အပြင်ချင်းကာကွယ်ရေးတပ်ဖွဲ့ CDF တွေနေရာအနှံ့ပြားမှာပေါ်လာပြီး NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်သွယ်ထားပါတယ်။ဒါပေမဲ့ချင်းတော်လှန်ရေးဟာအဖွဲ့အစည်းတစ်ခုအောက်မှာမရှိဘဲမြို့နယ်နဲ့ဒေသကိုလိုက်ပြီးချင်းကာကွယ်ရေးတပ် CDF တွေပေါ်လာပါတယ်။ຫນွေဦးတော်လှန်ရေးမှာ CDF တပ်ဖွဲ့18ဖွဲ့ပေါ်ထွက်လာပါတယ်။ရှိဖွဲ့ကိုမျိုးနယ်စုအရာဖွဲ့စည်းပြီးကိုးဖွဲ့ကိုဒေသလိုက်ဖွဲ့စည်းပါတယ်။ချင်းပြည်နယ်ကမျိုးနယ်ကိုးခုအပြင်ချင်းတို့နေထိုင်ရာကလေးကပေါ်ကံကောမင်းတုံဇေတုတ်တရာစတဲ့ရခိုင်ရိုးမှအရှိန်ချမ်းမှလည်းချင်းတွေတော်လှန်ကြပါတယ်။ဒီအကြောင်းကိုမေလထုတ်အရာဝတီစာဆောင်မှာသူတေဗီကိုးဦးကအသေးစိတ်တင်ပြထားပါတယ်။
ချင်းလက်နက်ကင်တပ်ဖွဲ့18ဖွဲ့ကိုစီရေးကိုကဲမှုပေးနိုင်ဖို့အတွက်ချင်းဒေသပူးတွဲကာကွယ်ရေးကော်မတီ CJDC ကိုဖွဲ့စည်းထားပါတယ်။ဥက္ကဋ္ဌကတော့ CDF အတွင်းမှစလိုင်းထားရေးဆိုသူဖြစ်ပါတယ်။ချင်းလက်နက်ကင်တပ်များစုစည်းနိုင်ရေးညီညွတ်ရေးပူးပေါင်းဆောင်ရွက်ရေးနဲ့အမိတ်ပေးစနစ်အားကောင်းစေရေးအတွက် CJDC ကပုံမှန်အစည်းအဝေးတွေကျင်းပပြီးဆောင်ရွက်နေပါတယ်။ချင်းပြည်နယ်နဲ့ဆက်ဆက်နေတဲ့ကလေးကပေါ်နဲ့ဂံကောဒေသကချင်းလန်းတကင်တပ်ဖွဲ့တွေကို CJDC မှာစုစည်းထားနိုင်တယ်လို့ဆိုပါတယ်။ချင်း CDF တွေဟာဆက်ဆက်နေမြေဖြစ်တဲ့တမူးကလေးဂံကောတီလင်းကြောက်ထုနဲ့စောဒေသက PDF တွေနဲ့ပူးတွဲပြီးတိုက်ခိုက်တာမျိုးတွေလည်းရှိနေပါတယ်။နှစ်နှစ်ကျော်ကာလအတွင်းတူမီအဆင့်ကနေခိမိလက်နဲ့အဆင့်ကိုရောက်ရှိလာတဲ့ချင်း CDF ရဲ့စုပေါင်းအင်အားဟာ1000ဝန်းကျင်ကျော်ရှိမယ်လို့ခန့်မှန်းပါတယ်။
မင်းတမတူပီကားလန်းနဲ့ကလေးဟာခါကားလန်းတွေကိုစက္ကစအသုံးပြုလို့မရအောင်ချင်းတက်ဖွဲ့တွေကထိန်းချုပ်လာနိုင်တယ်လို့ဆိုပါတယ်။နှစ်နှစ်အတွင်းအာနာသိမ့်တက်ဟာအချိန်ပေါင်း600လောက်ချင်းပြည်နယ်မှာအတိုက်ခိုက်ခံရပါတယ်။ဒါပေမဲ့စက္ကစတက်ကိုတိုက်ခိုက်ရေးအပြင်ချင်းပြည်နယ်တိစောက်ရေးကိုလည်း CJDC ကဦးတည်တဲ့အတွက်ချင်းပဒိန်ရင်ရရှိရေးဟာလိုအပ်ချက်ဖြစ်လာတယ်လို့သူတေဒီကိုဦးကသုံးသပ်ပါတယ်။ကိုပိုင်အုပ်ချုပ်ရေးအပေါ်အခြေခံပြီးချင်းမျိုးနွယ်အချင်းချင်းပေါင်းစည်းရေးကိုချင်းပဒိန်ရင်ကဆောင်ရွက်ပေးလိုက်မယ်လို့လည်းသုံးသပ်ပါတယ်။အခုအချိန်ထိတော့ချင်းပြည်နယ်မှာစက္ကစကတိုက်ရှို့လို့မရသေးပါဘူး
။အဖွဲ့တွေများပေမဲ့အချင်းချင်းဆက်ဆံရေးအဆင်ပြေတာဟာချင်းပြည်နယ်ရဲ့ထူးခြားချက်လို့ပြောနိုင်ပါတယ်။အဖွဲ့တွေများလေလေစိတ်အင်အားလေကောင်းလေလေဖြစ်နေပုံရပါတယ်။မကြသေးမီကပဲအရက်ဖက်အဖွဲ့အစည်း3ခုကမင်းတပ် CDF အတွက် AK-47 မောင်းပြန်တနတ်အလက်40လှူဒန်းကြောင်းခုံနုတုံချင်းသတင်းစာဆောင်မှာဖော်ပြပါဗါး2021 AP လမှာမင်းတပ် CDF ကိုဖွဲ့စည်းပြီးတဲ့နောက်ပိုင်းနှစ်နှစ်အတွင်းတိုက်ပွဲ200ကျော်ဖြစ်ပွားပြီးစက္ကစတပ်သား450ကျော်သေဆုံးတယ်လို့သိရပါတယ်မင်းတပ်တပ်ဖွဲ့ဝင်တွေက55ဦးကြာဆုံးခဲ့ပါတယ်မကြာခဏတိုက်ခိုက်နေတာကြောင့်ချင်းပြည်နယ်ကကိုးမြို့နယ်မှာ80ရာခိုင်နှုန်းကို CDF CNF ပူးပေါင်းတပ်ဖွဲ့တွေကစိုးမိုးထားနိုင်ပြီလို့ CNF ပြောခွင့်ရပုဂ္ဂို စလိုင်းထက်နီကပြောဆိုကြောင်းကြားသိရပါတယ
်။စီရေးအရှိန်အဟုန်ရလာတာနဲ့အညီအုပ်ချုပ်ရေးဘက်ကအမီလိုက်နိုင်မှုအတွေ့ချင်းပြည်နယ်ကောင်စီမျက်နှာစုံကြီးအကျိုးအစည်းအဝေးကိုစက်တင်ဘာလ9ရက်က9ရက်နေ့အထိနေဆက်တနေရာမှာကျင်းပပါတယ်။ CNF ချင်းမျိုးသားတပ်ဦးချင်းပြည်နယ်လွတ်တော်မြို့နယ်ဒေသအဖွဲ့အစည်းစတာတွေကကိုယ်စားလှယ်တရားကျော်တက်ရောက်ကြပါတယ်။ Federal Democracy Charter နဲ့အညီချင်းပြည်နယ်ကို Federal Unit တစ်ခုအဖြစ်ပေါ်ပေါက်ရေးအတွက် NUG အစိုးရကကြိုးဆိုတယ်လို့ဆိုပါတယ်။ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေပေါ်ထွက်လာတာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်။များသောအားဖြင့်ကတော့ချင်း CDF တွေကပြည်သူ့အုပ်ချုပ်ရေးဖွဲ့ပြီးဝန်ဆောင်လုပ်ငန်းတွေကိုလုပ်နေတာကြောင့်ကျေးလက်ဒေသအများစုမှာဩဇာလွှမ်းမိုးမှုရှိတယ်လို့ပြောနိုင်ပါတယ်။စက္ကဆကတော့မြို့ပေါ်လောက်မှာပဲထိချုပ်နိုင်တဲ့အခြေအနေရှိပါတယ်။စက္ကဆကလည်းမာရှယ်လော့ထုတ်ထားတော့တချို့မြို့တွေမှာစက္ကဆအုပ်ချုပ်ရေးနဲ့ပြည်သူ့အုပ်ချုပ်ရေးဆိုပြီးနှမျိုးရှိနေလို့လောက်ရကင်လာခက်ခဲတာမျိုးလည်းရှိပါတယ်။ဘယ်လိုပဲဖြစ်ဖြစ်ချင်းပြည်နယ်ကိုကိုယ့်ကျမကိုယ်ဖန်တီးနိုင်မဲ့အခြေအနေတွေရောက်ရှိလာတာကတော့ထင်ရှားနေပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာအရေးတုံသက်ချက်ပါရှင်ဦးအောင်ခင်နဲ့အတူကိုညံဝင်းအောင်ကတက်ဆက်ပေးခဲ့တာပါနွေပါလ3ရက်တောက်ကြနေမနက်ခင်းစီစဉ်နေကိုနားဆင်ကြည့်ရှုနေကြရတာပါအခုဆက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတက်ဆက်ပေးပါဦးမယ်ဒီတစ်ပတ်မှာကတော့တက်ကြီးမှတ်ညံရော့ယောဂါအကြောင်းကိုတင်ပြပေးမှာပါအခုခေတ်မှာအသက်ရှည်တဲ့သူတွေပိုများလာပြီးတက်ကြီးမှတ်ညံရော့တဲ့ယောဂါခံစားရတဲ့သူတွေလည်းပိုပြီးတော့များလာပေမဲ့လို့ထိရောက်တဲ့ဆေးမရှိသေးတာကြောင့်ဖြစ်ဖို့အန္တရာယ်နည်းအောင်လုပ်ဖို့ကျမ်းမာရေးပညာရှင်တွေကအကြံပြုပါတယ်တငယ်ပြန်လာလို့တချို့ကတည်ထားကြတဲ့တက်ကြီးမှတ်ညံကျဆင်းတဲ့ယောဂါဘယ်လိုလူတွေပိုးပြီးတော့ဖြစ်နိုင်ပါလဲ။ဘာကြောင့်ပါလဲ။ဒီအကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစန်တာကလဲရ်အထွေထွေဆေးရုံကြီးကဒီတက်ကြီးယောဂါအထူးကသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းကဆက်သွယ်ပြီးတင်ပြပေးထားပါရရှင
်။ Okay သမားတော်ကြီးဒေါက်တာမျိုးမင်းအောင်ခင်ဗျာကျွန်တော်တို့ဒီမန်ရှာလို့စေပညာရခေါ်တဲ့ဒီမှတ်ညံချပြီးမေ့လျော့တဲ့တငယ်ပြန်ယောဂါပေါ်ဆရာเนาะအခုနောက်ပိုင်းလူကြီးတွေကဟိုပို့ပြီးတော့အသက်ရှိလာတဲ့အမျှဒီယောဂါပို့ပို့ကျုံလာရတာကိုတွေ့ရတာမို့ဒီယောဂါအတွက်ကြိုသိထားတဲ့နေရာတွေကိုအဓိကဆွေးနွေးတာမှာဘာကနေအဓိကစပြီးတော့ရှင်းပြခြင်းလဲဆရာ
ဟုတ်ကဲ့ so ဒီမှတ်ညံရော့တဲ့ယောဂါကအခုဖို့ပျောက်ဖို့ဆေးမရှိဘူးအခုကအခုစားဖို့ဆေးကြည့်ကြည့်ရအောင်မရှိသေးဘူးဆိုပေမဲ့ဒီယောဂါကိုဒီဖြစ်ဖို့အတွက်အခွင့်အရေးနည်းအောင်တော့လုပ်လို့ရတဲ့နည်းလမ်းတွေရှိပါတယ်ဒါကြောင့်မလို့အဲ့ဒီမှတ်ညံယောဂါဖြစ်တော့မှဆေးကိုလိုက်ရှာနေမဲ့စားအဲ့ဒီဆေးရောရှိတယ်အဲ့ဒီဆေးရသိပြီးမထိရောက်တဲ့အခါကျတော့အဲ့ဒီအတွက်ကိုပတ်စံကုန်ပြီးတော့ဝိုင်းလိုက်ဝင်နေမဲ့စားအခုတည်းကမဖြစ်ခင်တည်းကလုံးလို့ရတဲ့ဟာလေးတွေကျွန်တော်ပြောချင်တာမနော်လုံးလို့ရတဲ့ဟာဆိုတော့လေဒီမှန်ညာရော့နေတဲ့ယောဂဖြစ်ဖို့အတွက်အခွင့်အရေးတွေရှိတဲ့ဟာတွေကိုဘာတွေလဲဆိုတာပေါ့နော်ဥမာဆိုပါစို့ဒီသွေးရောယောဂရှိတဲ့လူတွေကဒီမှန်ညာရောက်ဖို့အတွက်ဖြစ်ဖို့ယောဂဖြစ်ဖို့တော်တော်ကိုအခွင့်အရေးများပါတယ်ဒါကြောင့်မလို့ဒီသွေးရောမဖြစ်အောင်လို့အူဆုံးသွေးရောမဖြစ်အောင်မလုပ်လို့ရမလဲနောက်တစ်ခါသွေးရောယောဂဖြစ်လာလဲဒီသွေးရောယောဂသွေးပေါင်ခြင်းကိုချိန်ဖို့အတွက်လုပ်လို့ရတဲ့ဟာတွေလုပ်ပေးခြင်းအဖြစ်လဲဒီမှတ်ညံနှလုံးမကဘူးတော့မှတ်ညံရောမှတ်ညံကိုပါအကျိုးရှိတယ်ဆိုတဲ့ဟာမျိုးတွေပေါ့ကျွန်တော်အဲ့ဒါကိုဆွေးနွေးချင်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီသွေးတို့ရှိတဲ့သူတွေမှာပိုဖြစ်နိုင်တယ်လို့ပေါ့နော်ဖြစ်လာဖို့အတွက်ဒီ risk factor ပေါ့အန္တရာယ်ကြီးနိုင်တဲ့သူတွေဆိုလို့ရှိရင်နောက်ထပ်ပေါ်ဆရာပါတွေကိုထောက်ပြမယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီ risk factor ပေါ့နော်ဖြစ်ဖို့မှတ်ညံရောနေတဲ့ယောဂါဖြစ်ဖို့အတွက်အခြေအနေဖန်ဆင်းပြတဲ့အခြေအနေတွေကိုကျွန်တော်ဆုံးရကြပါအဲ့တော့သွေးတိုးယောဂါတစ်ခုပေါ့နော်သွေးတိုးယောဂါရှိတဲ့လူတွေကမှတ်ညံရောနေတဲ့ယောဂါခံစားနိုင်တယ်လို့ပဲကျွန်တော်တို့ဒီလှုပ်ရှားမှုနည်းတဲ့လူတွေလှုပ်ရှားမှုနည်းတဲ့လူတွေမှာလည်းဒီမှတ်ညံရောနေတဲ့ယောဂါဖြစ်နိုင်ပါတယ်နောက်တစ်ခုကဒီပမာလို့ခေါ်တော့အဆီဓာတ်တွေများနေတာပေါ့နော်ကိုလက်စထရောတွေတက်နေတဲ့ဟာမျိုးအဆီဓာတ်တွေပြည့်ရမှာအဆီဓာတ်တွေတက်နေတဲ့ဟာမျိုးပြီးတော့ဆီးချိုယောဂါမျိုးဒီမှာကျွန်တော်ဝါတဲ့ဟာတွေကဝါတဲ့လူတွေကတော့မှ overweight တမဟုတ် obesity ပေါ့ဒီဝါတဲ့လူတွေတော့မှဒီမှတ်ညံချဖို့အတွက်ကိုမှတ်ညံရောဖို့အတွက်ကိုယောဂခံစားဖို့အတွက် အခွင့်အရေးသူတို့မှာပုံများနေပါတယ်ဆိုတော့ဒီကျွန်တော်ခေါ်ဒီ risk factor ပေါ့နော်အဲဒီသွေးရောဆီးကျိုး cholesterol high cholesterol နဲ့ဝါရဲရောဝါရဲခြေနေပေါ့နော်လူဝါရဲခြေနေရဲပြီးတော့ဒီလှုပ်ရှားမှုနည်းတာရဲပေါ့နော်အဲ့ဒါတွေကအဲ့လိုလူတွေကပို့ပြီးတော့ဒီ non transgen ရောကဖြစ်ဖို့အတွက်ကိုသူထန်ဆန်းသားဖို့အတွက်သူတို့တွေကတော်တော်ကိုခွင့်
လေးများတာပေါ့ဟုတ်ကဲ့ဆရာကြီးအဲ့တော့ဆရာကပြောတဲ့ယောဂါတွေကလည်းတစ်ခုနဲ့တစ်ခုဆက်ဆက်နေတတ်တာပေါ့နော်သွေးတို့ဆီးတို့အစီများလှုပ်ရှားမှုနဲ့အဲ့ဒီတော့ဒီနေရာမှာဆရာကြီးကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တယ်ဒီအရက်ကြောင့်လည်းဖြစ်နေတာပါတဲ့ခါကျတော့အရက်တောက်တဲ့သူတွေကိုရောဆရာဘယ်လောက်နေထားအန္တရာယ်ရှိတယ်လို့ပြောချင်တယ်
Oh yes, အရက်တောက်တာလဲထုတဲ့နေပုံမှာဒီမှန်ညာရုံနေတဲ့ရောကဖြစ်နိုင်ပါတယ်ကျွန်တော်ခေါ်တဲ့ alcohol related dementia ပေါ့အဲ့ဒါဖြစ်ဆိုတော့အရက်တောက်တာတစ်ခုနဲ့အစည်းကြိုသွေးတိုးမရှိဘဲနဲ့တော့မှအရက်တောက်တာတစ်ခုနဲ့ကိုမှန်ညာရုံနေတဲ့ရောခံစားမှုအခွင့်ရှိပါတယ်ပေါ့နော်ဒါမှမဟုတ်ဒီအရက်ကမကောင်းတဲ့အခါမှာတော့ဒီမှန်ညာဖြစ်ခဲ့တဲ့ဟာလဲတစ်ခုအပါဝင်ပေါ့နော်ဆိုတော့အရက်ကတော့ဒါမှမဟုတ်ကိုမညာကိုမထိခိုက်ခြင်းဘူးဆိုရင်တော့လုံးဝမတောက်တာကောင်းပါတယ်တကယ်လို့လုံးဝမတောက်နိုင်ဘူးကောင်ဆိုရင်တော့မှရန်ခဏခဏမတောက်ဖို့နဲ့အများကြီးမတောက်ဖို့ရည်ကြည်ရပါတော့ပြောပြောပြောလို့ဆိုတော့ဒီအရက်ကိုနေတိုင်းလိုတောက်ပြီးတော့တောက်တဲ့အခါလည်းအများဆုံးတဲ့လူတွေကတော့အနည်းနဲ့အမြန်ပညာကြီးခဲ့ဖို့ကတော့ဝင်အရေးများပါတယ
်ဟုတ်ကဲ့ဆရာဒီနေ့မှာဆက်ဆက်နေတာတခုကတော့အရင်နဲ့တွေ့တာကဆေးလိပ်ပေါ့နော်အဲ့ဒီအနေထားအောင်ဘယ်လိုရှိလဲဆရာကြီး
။ Yeah သူကဆယ်လေးတောက်တာအရက်တောက်တာတော့မစိုးဘူးပေါ့နော်ဒီအထူးချက်မှတ်ညံကိုထိခိုက်တဲ့နေရာမှာတော့ဒါပေမဲ့ကျွန်တော်တို့ယူဆရတော့ဆယ်လေးတောက်ခြင်းအပြင်ဒီ Atherosclerosis ဆိုတဲ့ဒီသွေးကြောတွေမှာအဆီဂျက်တွေများပြီးတော့သွေးကြောကျင်းတဲ့ရောဂါမျိုးဖြစ်စေတဲ့အခါကျတော့ဒါမှမဟုတ်ဆယ်လေးတောက်တဲ့လူတွေမှာဒီနှလုံးရောဂါအဖြစ်များသလိုပဲဒီဘာဖြစ်လို့ဆိုတော့နှလုံးရောဂါဖြစ်တဲ့ဆိုတာလည်းဒီနှလုံးကိုဒီသွေးတွေပုတ်ပင်းနေတဲ့သွေးကြောလေးကျင်းလာတဲ့အကြောင်းမလို့ဒီကျွန်တော်တို့ခေါ်တဲ့ coronary artery disease ပေါ့အဲအကြောင်းမလို့ဆယ်လေးတောက်တဲ့လူတွေမှာဒီ heart attack တို့ရတဲ့သဘောမျိုးပဲဒီနှလုံးကိုသွားနေတဲ့သွေးကြောလေးတွေမှာလည်းသူတို့ကျင်းနေကြောင်မလို့ဒီမှညာဟောကသူတို့ထိခိုက်တယ်လို့ကျွန်တော်တို့ယူဆပါတယ်အဲတော့ smoking ဒီ yes ဆယ်လေးတောက်တာလည်းဒီမှညာတို့တော့မကောင်းပါဘူးအဲတော့ဆယ်လေးမတောက်ဘူးဆယ်လေးတောက်တဲ့လူတွေဆယ်လေးရရလိုက်တာမျိုးရသောတဲ့လူတွေရက်ကိုဖြတ်တာမျိုးတော့အဲ့ဒီမျက်ညာအားနည်းတဲ့ယောဂဖြစ်ဖို့အတွက်ခွင့်ရဲနေဝါတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကကျွန်တော်တို့အရက်နဲ့ပတ်သက်ပြီးပြောတော့ကဒီအိတ်တာကိုထိခိုက်စေနိုင်တယ်ပေါ့နော်အဲ့ဒါကနေမှတဆင့်အိတ်တာရဲ့တာဝန်တစ်ခုဖြစ်တဲ့အိတ်ချိန်မှာဒီမျက်ညာစုဆောင်းတာကိုထိခိုက်ပြီးတော့မျက်ညာကျစေတယ်လို့ပြောခဲ့ပြီးတော့အိတ်ဆက်တာကရောဆရာကြီးဟိုအရက်မတော့ပဲအိတ်ဆက်တဲ့ပြဿနာရှိတဲ့လူတွေအတွက်ကဘယ်လိုနေထားရှိလဲဆရာ
ဟုတ်ကဲ့ဒီကျွန်တော်တို့ထင်တာအိတ်တဲ့အချိန်မှာအုံနှောက်ကအလုံးမလုပ်ဘူးအုံနှောက်ကနားနေတယ်ဆိုပြီးထင်ကြပါတယ်ဒါပေမဲ့အုံနှောက်ကျွန်တော်အုံနှောက်ကအရင်ဆန်းကျင်ပါတယ်အုံနှောက်ကတကယ်စိတ်ုံ24နာရီခွန်ပေါင်းနေတဲ့စိတ်ယုံကိုပါပဲသူကကျွန်တော်အိတ်နေတဲ့အချိန်မှာကျွန်တော်တို့လူကမတွေးနေဘူးဆိုရင်တော့မအိတ်နေတဲ့အချိန်မှာဒီအုံနှောက်ကနေပြီးတော့မှနေ့လယ်ဘက်မှာကျွန်တော်တို့ပြေကျုံခဲ့တဲ့အမှန်ဉာဏ်တွေသူကပြန်ပြီးတော့အလုံးလုံးပြီးတော့ဘယ်နေရာမှာအဲ့ဒီနေ့လယ်အမှန်ဉာဏ်တွေကိုဘယ်မှာပြန်ပြီးတော့သိသိရမလဲဆိုတဲ့အလုံးမျိုးကိုသူကလုပ်နေတာပေါ့နော်ဆိုတော့အဲ့တော့တည်ရင်ကောင်းကောင်းမဝါတဲ့လူတွေသူမဟုတ်လဲကျွန်တော်ဘာမှလူမျိုးတွေသိသိမထားမိကြတော့ sleep apnea ပေါ့အိတ်နေတဲ့အချိန်မှာအသက်ရှူကောင်းကောင်းမဝါတဲ့ဟာမျိုးတွေအရောရှိတဲ့လူတွေပေါ့ sleep apnea ရှိတဲ့လူတွေမှာမှတ်ဉာဏ်ပို့ပြီးတော့အဲဒီမှတ်ဉာဏ်အားနည်းရောဂါမျိုးဖြစ်နိုင်တာပေါ့ဆိုတော့အိတ်တာအရင်အရေးကြီးပါတယ်ဆိုတော့အရေးမောင်းရတဲ့လူတွေအဲဒီအိတ်ဆက်တဲ့နေရာမှာယောဂါရှိတဲ့လူမျိုးတွေဟာဒီအုံနောက်မှတ်ဉာဏ်ရောနေတဲ့ခံယူနေတာခံစားဖို့သူတို့တော့အခွင့်အရေးတော်တော်များပါတယ
်ဟုတ်ကဲ့ကြည့်စုများတင်ပါတဲ့တက်တာမျိုးမျိုးရှိ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အကျမ်းမာရေးကဏ္ဍပါရှင်VOA မြန်မာပိုင်းရဲ့တောက်ချာနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အပတ်စဉ်ဒီကြာတာရင်းညနဲ့တောက်ချာမနက်ခင်းအစီအစဉ်တွေမှာတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောကအစီအစဉ်ကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ပါရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တဲ့တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါလား။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဒီပြုစီစဉ်ပါရရှင်။ VOA သတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
နိုဝင်ဘာလ3ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်လေးကိုမနက်9:00နာရီဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။အခုဆက်ပြီးတော့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါ။နေဆက်ဒေသတိုင်းရင်းသတင်းတောက်တွေစူးစီးတင်ဆက်ပေးထားပါရရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြိုဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မအာမီပါ။နေဆက်ဒီသားတိုင်းသားသတင်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ဖန်စီခံထားတဲ့ Development Media Group DMG ရဲ့သတင်းထောက်ကိုထပ်အောင်ကိုဆက်သွယ်ရေးဥပဒေပုံမှန်နဲ့တရားစွဲဆိုခံထားပြီးတဲ့နောက်စစ်ကြောရေးမှစစ်ဆေးခံနေရပါတယ်။ရှမ်းမြောက်ပိန်းညီမျိုးနယ်ကကြောင်းခမ်းစစ်ဆောင်စခန်းဝင်းနယ်ကိုလက်နက်ကြီးကြီးကြားခဲ့လို့စစ်ဆောင်အမျိုးသားတယောက်ပြေးဆုံးပြီးအမျိုးသမီးနှစ်ယောက်ဒဏ်ရာရရှိခဲ့ပါတယ်။သတင်းလွှာရီတဲမှာတော့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့တစ်တုံများနှစ်ခုစစ်စင်ရေးအကြောင်းနဲ့ကချင်ဘက်ကစခန်းသိမ်းတိုက်ပွဲတွေအကြောင်းကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်မာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ဖန်ဆီးခံနေရတဲ့ Development Media Group DMG တရင်ထောက်ကိုထက်အောင်ကိုစစ်ကောင်စီကဆက်သွယ်ရေးဥပဒေပုံမှန်69နဲ့ရုံးထုတ်ရမှန်ယူပြီးစစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့ကခေါ်ဆောင်သွားပြီးနောက်မိသားစုနဲ့အဆက်အသွယ်မရဖြစ်နေလို့စိုးရိမ်နေကြပါတယ်။ကိုထက်အောင်ဟာအောက်တိုဘာလ29ရက်နေ့တရင်ကျော်လာပြည်နေမှာစစ်တွေမျိုးဝင်းကဘာကွင်းမှာတရင်တပ်ပုံယူနေတုန်းဖန်ဆီးခံလိုက်ရတာဖြစ်ပါတယ်။ကိုထက်အောင်ဟာကြောင်းတစ်ဖက်နဲ့အလွတ်လုံနေရသူဖြစ်ပြီးသူနဲ့အဆက်အသွယ်ပြတ်နေတဲ့အတွက်စိုးရိမ်နေကြတယ်လို့အမဖြစ်သူကပြောပါတယ်။ကိုထက်အောင်ကိုဖမ်းဆီးပြီးနောက်စစ်တေမျိုးမှာရှိတဲ့ DMG သတင်းရုံးခန်းကိုရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းပြီးကင်မရာတွေနဲ့ကွန်ပျူတာတွေကိုလည်းသိမ်းယူသွားတယ်လို့ညဆောင်ဖြစ်သူကိုစိုးဝင်းအောင်ကိုလည်းဖမ်းဆီးပြီးရုံးကိုပါချိတ်ပိတ်သွားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းတိန်နေမြို့နယ်အတွင်းငေးနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီတပ်တို့တိုက်ပွဲ၅ရက်မြောက်နေ့မှာစစ်ဘေးရှောင်တွေခိုးလုံနေတဲ့ကြောင်းခမ်းဖုံးကြီးကျောင်းတိုက်တဲ့လက်နက်ကြီးကြလို့စစ်ဘေးရှောင်တွေတေကြီးဒဏ်ရာရမှုရှိခဲ့ပါတယ်။အောက်တိုဘာလ31ရက်နေ့ကဖြစ်ပွားခဲ့တာပါ။ကြောင်းခမ်းစစ်ရှောင်စခန်းဝင်းထဲကိုလက်နက်ကြီးနှစ်ကျင်းကျခဲ့ပြီးတလုံးပေါက်ကွဲခဲ့လို့အသက်30အရွယ်စစ်ရှောင်အမျိုးသားတယောက်သေဆုံးကအမျိုးသမီး၂ယောက်ဒဏ်ရာရခဲ့ပါတယ်။ဂျန်တဲ့လက်နက်ကြီးနောက်တလုံးကလည်းမပေါက်ကွဲသေးလို့ဒေသခံစိုးရိမ်နေကြပါတယ်။ညီနောင်မဟာမိတ်၃ဖွဲ့က2029စစ်စင်ရေးကြီးညာပြီးနောက်ရှမ်းမြောက်ဒေသမှာတိုက်ပွဲတွေပြင်းထန်နေပါတယ်။သတင်းလွှာတဲ့အပြည့်စုံနားဆင်ရဖို့ရှိပါတယ်။
ရှမ်းပြည်မြောက်ပိုင်းမှာထိုးစစ်ဆင်နေတဲ့ညီနောင်မဟာမိတ်၃ဖွဲ့ရဲ့1027စစ်စင်ရေးနဲ့အတူစစ်ရေးနိုင်ငံရေးမှာမိမိတို့တော်လှန်ရေးအင်အားစုတွေအနေနဲ့ဟန်ချက်ညီညီတိုက်ပွဲဆင်နေကြဖို့ချင်းအမျိုးသားတပ်ဦး CNF ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ CNF အနေနဲ့ညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့ကိုကန်တတ် MNDAA တအန်းတတ် TNLA နဲ့ရခိုင်တပ်တော် EE တို့ရဲ့စစ်ကောင်စီနဲ့ပြည်သူစစ်တပ်ဖွဲ့တွေကိုတိုက်ခိုက်ချေမှုန်းဖို့ရွယ်ချက်နဲ့မဟာပြူဟာမြောက1027စစ်စင်ရေးဖော်ဆောင်မှုအပေါ်ထောက်ခံကြိုဆိုတယ်လို့အော်တိုဘလ30ရက်နေ့မှာထုတ်ပြန်ထားပါတယ်စစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်ပြီးပြည်သူတွေလိုလားတဲ့နိုင်ငံရေးစနစ်နဲ့တိုင်းပြည်ကိုတိဆောက်ဖို့သမိုင်းမှာမကြုံဘူးတဲ့နိုင်ငံရေးအခွင့်ကောင်းတွေရရှိတာဖြစ်လို့အမိရစုတ်ကိုင်းပြီးညီနောင်၃ခွဲနဲ့ဟန်ချက်ညီညီတိုက်ပွဲဆင်နွှဲကြဖို့လိုအပ်တယ်လို့ CNF CNA ကဆိုပါတယ်
ကချင်ပြည်နယ်မြစ်ချနာပေါ်မှာလမ်းမပေါ်မှာရှိပြီးစစ်ရေးအရာအရေးပါတဲ့စစ်ကောင်စီရဲ့ဂန်တောင်ရန်တပ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ရခိုင်တပ်တော် AA တို့ကအောက်တိုဘာလ31ရက်နေ့ကသိမ်းပိုက်နိုင်ခဲ့တယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမှုကြီးနော်ဘူးကပြောပါတယ်စခန်းသိမ်းတိုက်ပွဲဖြစ်ပွားပြီးနောက်စစ်ကောင်စီတပ်ကဂန်တောင်ရန်စခန်းကုန်းအပါအဝင်အနီးအနားရှိကြီးရွာတွေထဲနိုဝင်ဘာလ1ရက်နေ့အထိလက်နက်ကြီးအပြင်လေချောင်းကနေပါပြစ်ခတ်တိုက်ခိုက်နေတယ်လို့ဘူမှုကြီးနော်ဘူးကပြောပါတယ်။ဒါအပြင်အောက်တိုဘာလ30ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်ရှိစေကောင်စီတပ်ရဲ့အရေးပါသောတပ်စခန်းတစ်ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KIO KIA ကပြောပါတယ်
။ကရင်ပြည်နယ်ကြရင်စိတ်ကြီးမြို့နယ်ကြိုက်တုံမြို့နယ်ခွဲအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစေကောင်စီဘက်ကထိခိုက်သေးဆုံးမှုများပြားပြီးအရက်သားတယောက်လည်းအသက်ခံလိုက်ရတယ်လို့အထူးစစ်စင်ရေးအဖွဲ့ SOG ကအောက်တို ဘာလ30ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ KNU တပ်မှ6နယ်မြေကျိုင်းစိတ်ကြီးမြို့နယ်ကြိုက်တုံမြို့နယ်ခွဲထဲကိုစစ်ကောင်စီကစစ်ကြောင်းထိုးဝင်ရောက်လာလို့အောက်တိုဘာလ24ရက်နေ့ကစပြီးကရီအမျိုးသားလူမျိုးရေးတပ်မတော် KNLA အထူးစစ်စင်ကြီးအဖွဲ့ SOG AWRI အင်အားစုတို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တာပါ။တိုက်ပွဲမှာစစ်ကောင်စီတပ်ဖက်က10ယောက်သေဆုံးပြီးခမရ358တပ်ကဗိုလ်မူဝင်းရဲထွန်းအပါဝင်10ယောက်တန်းရရရှိခဲ့တယ်လို့တော်လိုက်ရင်းရဲပေါ်နေအောင်ထိခိုက်တန်းရရရှိခဲ့ပါတယ်
။ကယားကရနီပြည်နယ်လွေကော်မြို့မှာစစ်ကောင်စီလက်အောက်ခံဝန်ထမ်းစစ်ရှောင်တွေကိုကပ္ပစာနယ်ရိုက်ခအစီအစဉ် WFP ကစာနယ်ရိုက်ခထောက်ပံ့ပေးမှုကိုရပ်ဆိုင်လိုက်ပါတယ်။တလကိုဝင်ငွေကျပ်300,000နဲ့အထက်ရရှိတဲ့ဝန်ထမ်းစစ်ဘေးရှောင်တွေကို WFP ကထောက်ပံ့ပေးမှုတွေကိုရပ်ဆိုင်လိုက်တာလို့လွေကော်မြို့ကကျောင်းဆရာမမမီးကပြောပါတယ်။အခုနှစ်မေလမှထောက်ပံ့မှုကိုနောက်ဆုံးရခဲ့ပြီးအခုချိန်ထိမရတော့ဘူးလို့ဆိုပါတယ်။စစ်ကောင်စီလက်အောက်ခံဝန်ထမ်းတွေအပြင် INGO NGO အဖွဲ့အစည်းတွေကဝန်ထမ်းတွေလည်း WFP ရဲ့ထောက်ပံ့မှုတွေမရတော့ဘူးလို့ဆိုပါတယ်။ဒါပြင်လွေကော်မျိုးပေါ်ကတာမန်စစ်ဆောင်ပြည်သူတွေလည်းလှဆင်ထောက်ပံ့မှုမရတော့ဘဲနှစ်လတစ်ကြိမ်ပဲရတော့တယ်လို့ဆိုပါတယ်။ WFP ကစစ်ဆောင်တွေကိုစံစီစားကလပင်းနဲ့ကလေးတွေအတွက်အာဟာရမှုန့်တွေထောက်ပံ့ပေးတာဖြစ်ပါတယ
်။အခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါ။တိတုံညာနှစ်ခွန်စစ်စင်ရေးကိုစတင်လိုက်တဲ့အောက်တိုဘာလ28ရက်နေ့ကနေနိုဝင်ဘာလ2ရက်နေ့အထိညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေပြင်းထန်စွာဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီရဲ့တပ်စခန်းတွေကိုလည်းဆက်လက်သိမ်းပိုက်ရရှိနေတယ်လို့ညီနောင်မဟာမိတ်၃ဖွဲ့ကပြောပါရယ်။မြေပြင်ကအခြေအနေကိုတော့ကျွန်မအမြင်အနေတင်ဆက်ပေးထားပါရယ်။တိတုံညာနှစ်ခွန်စစ်စင်ရေးစတင်ချိန်ကစပြီးလက်ရှိအချိန်အထိနောင်ချိုသိမ်းနီမိုးကုတ်လာရှိုချင်းရွှင်ဟော်နဲ့မုံကုတ်မြို့နယ်တွေထဲမှာစခန်းသိမ်းတိုက်ပွဲတွေကိုဆက်လက်လှုပ်ဆောင်နေတယ်လို့ညီနောင်မဟာမိတ်၃ဖွဲ့ကပြောပါရယ်စခန်းပေါင်း80နီးပါးကိုသိမ်းယူထားနိုင်ပြီလို့လဲဆိုပါရယ်တင့်တုံညာနှစ်ခွန်စစ်စင်ရေးလှုပ်ဆောင်ရတာနဲ့ပတ်သက်ပြီးတော့ TNLA သတင်းနဲ့ပြန်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးမိုင်းအိုက်ကျော်က
သူကတော့စကားစကားလိုချင်မှဒီဒီရဲ့အတဲ့ဝေးကိုမလီကြောင့်တက်ခမှုတွေရောဒီအလည်းကြီးအဆောက်ဆောက်တက်ခရရရှိတယ်အဲဒီမှဒီအတဲ့ဝေးကိုတာဝန်ယူတဲ့အတကြောင်းတကြောင်းကတော့ဒီမှာအမြင်ချင်းချင်းချင်းနဲ့ဘူးလည်းမသူကတော့ဒီအွန်လိုင်းလောင်းစားလိမ့်မယ်ဘူးအချင်းများဒီမှာရှိကြတယ်ဒီသူတွေရောဆက်လက်ကြည့်ဆိုင်မှုတွေကအရှိတရဘောနော်အားလုံးဒီမှာဒီဆောင်ရွက်နေလို့ဆက်စပ်ဒီနေ့ကျင်းချုံနေမှာတရားဝင်ခွင့်ရစာဆောင်ရွက်နေမှာဖြစ်တဲ့အများမျိုးလေးတွေဒီအနာရှိစနစ်ပြည့်စုံကြတဲ့ဆက်စပ်လို့အရှိ
တိုက်ပွဲတွေပြင်းထန်နေတဲ့တဖက်မှာလူတို့ရဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရမှုကလည်းလူဦးရေတထောင်ကျော်အထိရှိနေပါပြီ။ဒါအပြင်ချင်းရွှေဟော၊တိန်နီ၊ကိုခိုင်လာရှုနဲ့နမ်ခမ်းမျိုးနယ်တွေတဲကကလေး2ယောက်အပါဝင်အရက်သား9ယောက်ပေးဆုံးပြီးကလေး1ယောက်အပါဝင်အရက်သား9ယောက်ကတော့ဒဏ်ရာရရှိခဲ့တယ်လို့ UNOCHA မြန်မာကအောက်တိုဘာလ30ရက်နေ့မှာထုတ်ပြန်ထားပါတယ်။ရှမ်းမြောက်မှာလိုပဲကချင်ပြည်နယ်ဘက်မှာလည်းစစ်တပ်နဲ့ KIA AA ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီရဲ့အရေးပါတဲ့စခန်းတွေကိုလက်လွတ်လိုက်ရတာတွေရှိနေပါတယ်။ကဲဦးပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူကအ
ိုးမချနာနဲ့နမ်သမြာကာလန်ဘွားကန်ဒေါယံတစခန်းဖြစ်ပါတယ်ညာ။အလုံးအပြည့်စည်တင်းလို့ရတာဖြစ်ပါတယ်။အဲမချနာဘမောကာလန်ကိုထင်းတဲ့စခန်းနဲ့ဖြစ်ပါတယ်။အဲတို့လည်းတို့လည်းပြောဟာကြတဲ့စခန်းလို့အဲပြောလို့ရပါတယ်။ဟိုးနာဖို့လို့ပါကြောင်ဖက်တို့ကိုပြစ်သွားတဲ့လမ်းခွဲလည်းဖြစ်ပါရဲ့ဆိုတော့တို့တော့လည်းအင်မတားရေးကြီးတဲ့နေရာဖြစ်ပါရဲ့
ကန္တောင်ရံစခန်းအပါဝင်ရှမ်းပြည်နယ်မြောက်ပိုင်းမန္တုံမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့အရေးပါတဲ့တပ်စခန်းတစ်ခုကိုလည်းသိမ်းပိုက်နိုင်ခဲ့သေးတယ်လို့ KIO KIA ကပြောပါတယ်စခန်းသိမ်းတိုက်ပွဲတွေများလာလေလေစစ်ကောင်စီရဲ့လေကြောင်းအပြင်မြေပြင်ထိုးစစ်ဆင်မှုတွေကပိုပြီးတော့ပြင်းထန်လာလေလေပဲလို့ KIO နဲ့ TNLA တာဝန်ရှိသူတွေကပြောပါတယ်ချင်းပြည်နယ်ထန်တလန်မြို့ကိုတိုက်ခိုက်သိမ်းယူပြီးပြန်လည်ထိန်းချုပ်နိုင်ပြီလို့အော်တိုဘာလ30ရက်နေ့မှာစစ်ကောင်စီကဓာတ်ပုံတွေနဲ့ထုတ်ပြန်လာခဲ့ပါတယ်။ထန်တလန်မြို့နယ်ဘက်မှာခြေကုပ်ယူပြီးတော့လှုပ်ရှားနေတဲ့ချင်းမျိုးသားတပ်ဦး CNF ကတော့ဒါဟာဝါရဖြန့်လိမ်လည်မှုသာဖြစ်တယ်လို့ဆိုပါတယ်။ကိုရော့ဘက်ကစူးစီးထားပါတယ်။
ဒ တမျိုးလုံးပြပုံအတိနီပါဖြစ်နေတဲ့ထန်တလောင်မြို့ကိုပြန်လည်ထိန်းချုပ်ပြီးလို့စစ်ကောင်စီပြောဆိုမှုဟာဝါရဖြန့်တရင်လိန်လဲမှုသာဖြစ်ပြီးနှစ်ဖက်တပ်ဖွဲ့တွေကလည်းငကူအတိုင်းနေရာယူထားကြတယ်လို့ချင်းမျိုးသားတအူ CNF CNN ပြောဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ
်ကိုမရှိတာကအပတ်တော့ပါလို့ပေါ့ရှိတယ်ပေါ့နော်အော်ဒီနေရာက3လေးရမှာထားတယ်လို့ကျွန်တော်လည်း3လေးနေရာမှာထားပါတယ်အခုအတိုင်းပဲသူတို့ကနေရာအထက်မှာကျွန်တော်တို့ထင်းချုပ်နေပါတယ်ဆိုတော့ပြချင်တော့ဒါသူတို့ရဲ့သတင်းတွေလို့ကဒီမြောက်ပိုင်းကဟိုဟာတို့ထင်းတယ်လို့မျိုးမျိုးပြီးတော့ကျွန်တော်တို့ချင်းတော်မှာအဲ့ဒီလိုထင်းတယ်လို့မျိုးရောရောက်ပြီးတော့သူကနားရောက်တော့သူတို့တုတ်နေတာဖြစ်ပါတယ
်စစ်ကောင်စီကထန်တလာမြို့မှာအကြမ်းဖက်ချေမုံရင်စစ်စင်ရေး counter terrorism operation ကိုရပ်ပောင်း90ကြာဆောင်ရွက်ခဲ့ရမှာအောက်တိုဘာလ29ရက်သတင်းကျလာပြင်းနေမှာအောင်မြင်စွာထိမ့်ချုပ်နိုင်ခဲ့တာလို့စစ်ကောင်စီရဲ့ရုပ်သံလိုင်းတွေကတစင်အောက်တိုဘာလ30ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်အဲ့ဒီစစ်စင်ရေးတဲ့ CNF CNN ဘက်ကတပ်ဖွဲ့ဝင်တချို့ကြဆုံးတန်ရာရရှိပြီးလက်နက်တွေလည်းသိမ်းယူနိုင်ခဲ့တယ်လို့စစ်ကောင်စီကဆိုပါတယ်ဒီလိုထုတ်ပြန်တာနဲ့ပတ်သက်ပြီးစလိုက်ထက်နေဆက်ပြောတာက
စစ်ကောင်စီရဲ့လုံခြုံချက်ကတော့အားလုံးကဗာမတ်ရင်ရမရှိတဲ့လုံခြုံချက်ဆိုတာအားလုံးကြည့်ကြတာဖြစ်ပါတယ်အဲ့ဒါကြောင့်သူတို့ကအဲ့ဒီလိုမျိုးနဲ့ရန်တန်းပြီးတော့ရောရောက်ပြီးတော့လုပ်နေတာဖြစ်ပါတယ်
ထန်တလာမြို့မှာ2021ခုနှစ်စက်တင်ဘာလကစပြီးစစ်တပ်နဲ့ချင်းကကွေတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားလာခဲ့ပြီးစစ်ကောင်စီကအချိန်ချင်းမီးရှို့ခဲ့တာကြောင့်ဓမြုပ်လုံးနီးပါးမီးလောင်ပြကျခဲ့ပြီးနောက်ပြည်သူတွေကအိန္ဒိယနဲ့နယ်စပ်ဖက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်အခုလက်ရှိထန်တလာမြို့ထဲမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကကွေတပ်ဖွဲ့တွေပဲရှိကြပြီးမကြာခဏပစ်ခတ်မှုတွေဖြစ်ပွားနေပါတယ်ခင်ဗျာ
အခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါ
ဖန်စီခံနေရတဲ့ Development Media Group DMG သတင်းထောက်ကိုထက်အောင်ကိုစတဲ့ရေးဥပဒေပုံမှန်နဲ့တရားစွဲခံထားရပြီးတဲ့နောက်စစ်ကြောရေးမှစစ်ဆေးခံနေရပါတယ်ရှမ်းပြည်မြောက်ပိုင်းတိန်နီမြို့နယ်ကကြောင်ခမ်စစ်ဆောင်စခန်းဝင်းနဲ့ကိုလက်နက်ကြီးကျခဲ့လို့စစ်ဆောင်အမျိုးသားတယောက်တေဆုံးပြီးအမျိုးသမီးနှစ်ယောက်ဒဏ်ရာရရှိခဲ့ပါတယ်
တော်ရရှင်တွေခုနားဆင်နေခဲ့ကြတာကတော့နေဆက်ဒီတာကတိုင်းသာသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပါ။တိုင်းရင်းဒီတာသတင်းတောက်တွေပုံမှန်စုစည်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။အခုတင်ဆက်ခဲ့တဲ့တိုင်းရင်းသတင်းလောက်အစီအစဉ်နဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေမြန်မာအမေရိကန်နဲ့ကမ္ဘာတဝန်းကနောက်ဆုံးရသတင်းတွေသတင်းစောင်းမားတွေကိုတော့ VOA website လိမ့်ဆက် bamis.voanews.com အပြင် VOA ရဲ့ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ရုပ်သံနဲ့ပါဖြည့်စွက်တင်ဆက်ပေးနေတာပါ။တောက်ကြမနဲ့Radio အစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါဦးမယ်ရှင်။ဂါဇာဒေသတွင်လူသားချင်းစာနာမှုအကျက်တဲတွေဆိုးဝါးလာတာကြောင့်တိုက်ခိုက်မှုတွေကိုယာယီစိုင်းထားဖို့တပ်မတ်ရေးကြိုးပမ်းမှုတွေရှိနေတဲ့ကြားမှာပဲအစ္စရေးကဂါဇာကိုမြေပြင်ထိုးစစ်ဆင်မှုတွေတွန်းပြီးတော့လုပ်နေပါတယ်။လူသားချင်းစာနာတဲ့အနေနဲ့ယာယီစစ်ရဆိုင်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းပါတယ်။ယာယီရပ်နားဖို့ဆိုတဲ့သဘောကတော့အချင်းသားတွေလွတ်လာရေးအချိန်ယူဖို့ဆိုတဲ့သဘောပါပဲလို့သမ္မတဘိုင်ဒန်ကပြောပါတယ်။လူပေါင်း 1,400 တေဆုံးခဲ့ရတဲ့အောက်တိုဘာလ9ရက်နေ့တိုက်ခိုက်မှုအတွင်းမှာဟာမက်စ်သွေးကြွတွေကလူပေါင်း 240 ကျော်ကိုဖမ်းဆီးပြန်ပြီးဆွဲထားတာဖြစ်ပါတယ်။ယူကရိန်းကျူးကျော်စစ်မှာရုရှားနဲ့ပတ်သက်ဆက်နွယ်နေတဲ့နောက်ထပ်ရာကနန်းရှိတဲ့ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေအပေါ်မှာအမေရိကန်ပြည်ထောင်စုကကြာတာပေးနေတဲ့အတွက်တံခတ်ပိတ်ဆို့မှုတချို့ချမှတ်လိုက်ပါတယ်။ဒီအရေးယူမှုကရုရှားရဲ့အနာဂတ်စွမ်းအင်ထုတ်လုပ်မှုအပိုင်းကိုပြစ်မှတ်ချသလိုတံခတ်ပိတ်ဆို့မှုတွေကိုရှောင်ရှားလို့မရအောင်အထွက်ရောနောက်ယူကရိန်းတပ်ဖွဲ့တွေနဲ့စစ်ကြေးရာတွေကိုပါအနေရပေးနေတဲ့အသေးခံ drone အမျိုးအစားတချို့ကိုပါရည်ရွယ်တာဖြစ်ပါတယ်။ချင်းရွှေဟော်ဒေတာကိုထိမ့်ချုပ်ထားတဲ့ကိုကန့်စစ်ကြောင်းတွေဟာလောက်ကင်ဒေတာကိုဥတီနေသလိုမုံဂိုတိန်ဒီကိုခိုင်နယ်မြေတွေမှာလည်း MNDA တပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်နေပါတယ်။ရှမ်းမြောင်တကြောလုံးမှာတော့စစ်ကောင်စီတပ်စခန်း90ကျော်ကို MNDAA ဦးဆောင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကတင်ယူထားတယ်လို့ကိုကန့်တက်ပြောခွင့်ရသူကဗီဒီယိုကိုပြောပါရယ်။တစ်တုံညာနှစ်ခွန်စစ်စေး9ရက်တာအတွင်းချင်းရွှေဟော်နဲ့ဖောင်းဆိုင်ဒေတာနှစ်ခုကိုပိုင်ပိုင်နိုင်နိုင်ထိမ့်ချုပ်ထားနိုင်ပြီးတင်ဒီမှာတော့စစ်စေးတွေဆက်လက်ဆောင်ရွက်နေတော့မယ်လို့လည်းပြောပါရယ်ရှင်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်မိုးကျော်နဲ့ကိုရဲမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့
James Smith ဖြစ်ပါတယ် Fury America အသံရဲ့တောက်ချာနေမနက်ခင်း Radio အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုက်လမီတာ190ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် Fury ကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အားလုံးကျန်းမာပေးခင်ကြပါစေရှင်ကျွန်မခင်ပြူထွေးပါ